Welcome to the Voice of America in Burmese.
Minglamane chin ba shin. Washington Bureau of VOA American Tangani 2020 October 17th Tining Nui ni Mnai Khin season ni go Myanmar Sanaw Chin Mnai 6 Nai ga ni 9 Nai thi line kilometer 2440 ni 51 line kilometer 190 ro ga ni thau lwin pe ni ba bi. Chuma khin myo tat ba. Di Mnai Khin tinin ni go mat tain yi thai ne tu pyo pya pe ba me.コロナウイルスဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နှီးမျိုးစုံနဲ့အကြိုးပမ်းနေကြပါတယ်။ကမ္ဘာတစ်လွှာနေစဉ်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းကျင်တင်နေတဲ့အထက်က3ပုံတစ်ပုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ကြံနေမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။စနေနေ့မှာကူးစက်မှုဆန်းကျင်မြင့်တက်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။ချက်ပြည်သူသမရနိုင်ငံကလည်းသူတို့စီမံ၄ရက်ဆက်တိုက်ကူးစက်မှုနှုန်းမြင့်မားနေတယ်လို့တောက်ကြံနေမှာပြောသလိုအီတလီ၊ပြင်သစ်၊ဂျာမနီနဲ့ယူကရိန်းနိုင်ငံတွေမှာလည်းကူးစက်မှုကတဟုန်တိုးမြင့်တက်လာနေတာပါအဆိုးဆုံးကစပိန်နိုင်ငံမှာဖြစ်ပြီးတောက်ကြံတဲ့အထက်မှာလည်းနောက်ထပ်အကူးစက်ခံရသူက9000ရှိနေတာပါအမေရိကန်ကကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးတောက်ကြံနေကအကူးစက်ခံရသူ9000ကျော်ရှိပြီးအခုလိုတနေ့ကူးစက်မှုနှုန်း9000ကျော်နေတာ3ရက်ဆက်တိုက်ရှိနေတာပါအခုဆိုကမ္ဘာတစ်လောမှာဒီရောဂါကူးစက်ခံသူ38တန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက1တန်းကျော်ရှိနေပါတယ်အမေရိကန်နိုင်ငံကတော့ဒီရောဂါနဲ့သေဆုံးရသူ2သိန်းကျော်နဲ့ကမ္ဘာမှာအများဆုံးပါ COVID-19 အကူးစက်ခံခဲ့ရခြင်းကစပြီးပထမဆုံးပြုလုပ်တဲ့လူမှုတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဂျူမာဆန်နေနေ့ကကျင်းပခဲ့ပါတယ်နိုဝင်ဘာ3ရက်နေ့မှာသမရရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ဒီယောဂါနဲ့ဆေးရုံမှာ3ရက်ကြာတရားအခုတခံခဲ့ရတဲ့သမရထရမ့်ကသူ့ရဲ့မဲဆွယ်ပွဲတွေပြန်ပြီးစတဲ့အနေနဲ့အခုလိုကျင်းပတာလည်းဖြစ်ပါတယ်။သမရရဲ့ကျင်းပရေးနဲ့ပတ်သက်လို့တော့မေးခွန်းတွေထုတ်တင်ကြဆဲပါ။ဒီလူမှုတွေ့ဆုံပွဲမှာတက်ရောက်လာသူအများစုဟာဒီယောဂါကူးစက်မှုပိုများလာတယ်လို့အသက်မှခံထားရတဲ့လူငယ်နဲ့လက်တင်အမေရိကန်နယ်ပယ်တွေဖြစ်ပါတယ်။ပရိသတ်ကိုအင်ဂျူရောလေသာဆောင်ကနေထွက်လာပြီးနှုတ်ဆက်မင်ကွန်းပြောတဲ့သမရကတော့နှာခေါင်းစည်းတက်မထားပါဘူးဒီယောဂါပြန်ပြန်ဖြစ်တတ်ပေမဲ့ပြီးသွားမှဖြစ်ကြောင်းနဲ့ကာကွယ်ဆေးကတော့ဆန်ကျင်တင်လောက်အောင်အများဆုံးထွက်လာမယ်လို့လဲအထောက်ထားမပြဘဲနဲ့သမရကပြောကြားခဲ့တာပါဒီပွဲကိုတက်ရောက်လာသူတွေအနေနဲ့နှာခေါင်းစည်းတက်ရမှာဖြစ်တယ်လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့လိုပါတယ်ဒါပေမဲ့တက်ရောက်လာသူအများစုဟာတယောက်နဲ့တယောက်တော့ခက်ခွာခွာတိတ်မနေကြဘူးလို့ AP သတင်းမှာဖော်ပြပါတယ်စနေနေ့ကျင်းပတဲ့ဒီပွဲနဲ့ပတ်သက်ပြီးအမေရိကန်ကူးစက်ရောဂါဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကသမရအင်ဂျူနီနဲ့နှာခေါင်းစည်းမတက်တဲ့လူမှုစုဝေးမှုတွေကိုရှောင်ကြဉ်ဖို့တတိပေးခဲ့ပါတယ်။အောက်တိုဘာ၁ရက်နေ့မှာ COVID-19 အကူးစက်ခံတဲ့လက္ခဏာတွေစတွေ့ခဲ့တဲ့သမရထရမ့်ရဲ့အခြေအနေဟာအခုခါမှာဆက်ပြီးတည်ငြိမ်မှုရှိနေတာတွေ့ရတဲ့အပြင်ဖျားနာမှုလည်းမရှိတဲ့အတွက်စနေနေ့မှာပွဲတွေပြန်ပြီးကျင်းပနိုင်ပြီဖြစ်ကြောင်းအောက်တိုဘာ၈ရက်နေ့မှာသမရရဲ့သမားရော်ဂျီရှောင်းကွန်လီကအကြီးညာချက်ထုတ်ပြန်ပြောဆိုရတာပါ။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနာဂိုနိုကာရာဘက်ဒေတာအတွက်စနေနေ့မှာရရှိခဲ့တဲ့အပြစ်ခံရစဲရေးသဘောတူညီချက်ကိုချိုးဖောက်မှုရှိနေတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြတဲ့အတွက်ရုရှားခြားဝင်ဆစ်ဆက်ပေးတဲ့ဒီအပြစ်ခံရစဲရေးနဲ့ပတ်သက်ပြီးမေးခွန်းတွေထုတ်လာကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပံ့ပိုးမှုနဲ့မော်စကိုမှာအမြန်ကျင်းပတဲ့ဆွေးနွေးပွဲတွေနောက်ပိုင်းရခဲ့တဲ့အပြစ်ခံရစဲရေးသဘောတူညီချက်အရနာဂိုနိုကာရာဘက်ဒေတာတွေကအာမေးနီးယားတပ်တွေနဲ့အဇာဘိုင်ဂျန်တပ်တွေကြားအကျဉ်းသားနဲ့တိုက်ပွဲရင်းတည်ဆွမ်းအသူတွေရဲ့ရုပ်လောင်းတွေအလဲအလဲလုဖို့အပြစ်ခတ်ရက်ဆက်ရမှာဖြစ်ပါတယ်။အခုတိုက်ပွဲတွေဖြစ်နေတဲ့နာဂိုနိုကာရာဘက်ဒေတာဟာအဇာဘိုင်ဂျန်တဲမှာရှိနေပေမဲ့ဒေတာကန်တွေကတော့အာမေးနီးယားမျိုးနွယ်တွေပါ။စက်တင်ဘာ29ရက်မှာစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ရာပေါင်းများစွာတည်ဆွမ်းခဲ့ရတဲ့နောက်နှစ်ဖက်ဆွေးနွေးမှုကိုမော်စကိုမှာပထမဆုံးပြုလုပ်ခဲ့ပါတယ်။ဒါပေမဲ့စနေနေ့နေ့လယ်မှာစတင်တက်ရောက်တဲ့ဒီအပြစ်ခံရက်စင်းမှုသဘောတူညီချက်ရပြီးမိနစ်ပိုင်းအတွင်းမှာပဲဒီသဘောတူညီချက်ကိုချိုးဖောက်ကြောင်းနှစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြတာဖြစ်ပါတယ်။ American Townman Texas P နဲ့ကနေ Mrs. P P နဲ့တကြောအန်ရဲ့ကြီးတဲ့မုန်တိုင်းတစ်ခုဖြစ်နဲ့တတိပေးချက်တွေထုတ်ပြန်ထားတဲ့ Hurricane Delta ဟာ Louisiana ပြည်နယ်အလဲပိုင်းဒေသကုန်းတွင်းပိုင်းကိုတောက်ကြံနေမှာဝင်ရောက်လာပါတယ်။American ပင်လယ်ကွေ့ကမ်းရိုးန်းဒေသမှာလွန်ခဲ့တဲ့သတင်း3ပတ်လောက်ကဝင်ရောက်တိုက်ခတ်သွားခဲ့တဲ့ Hurricane Laura ဝင်ရောက်ရာလမ်းကြောင်းတိုင်ဝင်လာတာဖြစ်ပါတယ်။ Hurricane Delta ဟာစနေနေ့အစောပိုင်းလောက်မှာအားပျော်သွားပြီးအပူပိုင်းမုန်တိုင်းအတွင်ပြောင်းသွားပေမဲ့ Louisiana ပြည်နယ်ဒေသအတော်များများမှာမိုးသီးထန်ပြီးဒေတိုင်နှုန်းကတနင်္ဂနွေမိုင်60နှုန်းလောက်တိုက်ခတ်နိုင်တယ်လို့ American Hurricane Center ကသတင်းထုတ်ပြန်ထားပါတယ်။ ဟာရီကိန်းမုန်တဲ့သတိပေးချက်တွေထုတ်ပြန်ထားတဲ့ Texas ပြည်နယ်နဲ့ Louisiana ပြည်နယ်ဒေသတကြားအပူပိုင်းမုန်တဲ့သတိပေးချက်တွေကိုအစားထိုးထုတ်ပြန်လိုက်ပါတယ်။မုန်တဲ့ Delta ဟာတနင်္လာနေ့လောက်မှာအပူပိုင်းလေဖြည့်အားနဲ့ရံဝန်းကိုဖြစ်ပေါ်လာစေလိမ့်မယ်လို့ခန့်မှန်းထားပါတယ်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 9.85 MHz နဲ့လိုင်းဒိုမီတာ190 kHz 15.95 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ17ရက်တနင်္ဂနွေနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ရောဂါကူးစက်ခံရသူ 2100 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်ဖြစ်ပါတယ်လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်သူ 2158 ယောက်ထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တနိုင်ငံလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူ26,064 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအောက်တိုဘာလ10ရက်ည8နာရီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။စနေနေ့မှာပဲဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ် 32 ဦးရှိတာကြောင့်သေဆုံးသူစုစုပေါင်း 598 ဦးရှိသွားပြီဖြစ်ပါတယ်။တောက်ကြနေ့ည8နာရီကနေစနေနေ့ည8နာရီအထိဓာတ်ခွဲနမူနာ 16,312 ခုစစ်ဆေးခဲ့တာမှာကူးစက်ခံရသူ 2,158 ယောက်ထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။စနေနေ့အထိဆေးရုံဆင်းခွင့်ရသူကတော့ 9,050 ရှိပါတယ်ရှင်။ဒန်းထူညီမျှမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့ထိုင်ဝမ်ကလိုလားပါတယ်လို့သမ္မတဆိုင်အင်ဝမ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်နဲ့လို့ပြောထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်ကြားစီးရီးအရှိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငင်းချမ်းရေးကန့်လန့်လိုက်တာပါတရုတ်အစိုးရကထိုင်ဝမ်ကိုပို့ပြီးတော့ဖိအားပေးလာနေပါတယ်တရားဝင်သတ်မှတ်ထားတာမဟုတ်ပေမဲ့လည်းတရုတ်နဲ့ထိုင်ဝမ်ကြားဂျာဂန်ဆုံအဖြစ်ယူဆထားတဲ့ထိုင်ဝမ်ရေလက်ကြားကဒေတာအထိကိုတရုတ်ဘက်ကဖြတ်တန်းဝင်ရောက်လာတာအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်ဝမ်ကျွန်းအနီးတရုတ်လေတပ်ရဲ့လှုပ်ရှားမှုရှိခဲ့ပါတယ်ကိုပိုင်စိုးရံနဲ့အုတ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုအမေရိကန်ဘက်ကပို့ပြီးတော့ထောက်ပံ့လာတဲ့အပေါ်မကြေမနက်ဖြစ်နေတဲ့တရုတ်ကထိုင်ဝမ်နဲ့အမေရိကန်ကြားပူးပေါင်းကြံစည်မှုကိုတုံ့ပြန်ဆောင်ရွက်တာလို့ပြောပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကတင်းမာမှုလို့ထိုင်ဝမ်သမ္မတဆိုင်ကအမျိုးသားညီအခမ်းအနားမင်ကွန်းမှာပြောပါတယ်။ထိုင်ဝမ်ရေလက်ကြားတင်းမာမှုနဲ့အတူပဲတောင်ကျုပ်ပင်လယ်ပြင်အတွင်ပိုက်ဆိုင်မှုအငင်းပွားမှုတရုတ်နဲ့အိန္ဒိယရဲ့နေဆက်ပြဿနာဟောင်ကောင်ကိုတရုတ်ရဲ့ဖိနှိပ်ဖြိုခွင်းမှုတွေဟာဆိုရင်ဒေတာရင်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့သမ္မတဆိုင်ကပြောပါတယ်။ထိုင်ဝမ်သမ္မတဆိုင်ရွေးကောက်ပွဲအနိုင်ရပြီးသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ကစလို့တရုတ်ဘက်ကနှစ်ဖက်တရားဝင်ဆွေးနွေးမှုလမ်းကြောင်းကိုဖြတ်တောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနဲ့ဆက်ဆံရေးပိုပြီးတော့လေးနက်ခိုင်မာလို့ကြောင်းတရုတ်သမ္မတရှီဂျင်းပင်ကပြောဆိုရလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းကစနေနေ့မှာဖော်ပြပါဗျ။မြောက်ကိုရီးယားအနာရပါတီတည်ထောင်ခြင်းနှစ်ပတ်လည်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ထံဂုံပြုသတင်းစကားပို့တာမှာတရုတ်သမ္မတကအခုလိုထည့်သွင်းပြောဆိုတာဖြစ်ကြောင်းသတင်းကဖော်ပြပါဗျ။မြောက်ကိုရီးယားအနာရလုပ်သားပါတီတည်ထောင်ခြင်း85နှစ်မြောက်နှစ်ပတ်လည်နေ့ကိုစနေနေ့ကကျင်းပခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ပရင်းတာဒုံးကျည်အစီအစဉ်တွေကြောင့်အမေရိကန်ပါဝင်တခြားနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုချက်မှတ်တဲ့နေရာမှာတရုတ်လည်းပါဝင်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးကနှစ်နဲ့ချီအေးဆက်သွားခဲ့ပြီးတဲ့နောက်2018ခုနှစ်နဲ့2019ခုနှစ်အတွင်းတရုတ်သမ္မတရှီနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့၅ချိန်တိုင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မရိမှုတွေနဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေအတွေ့တီရန်အပြစ်ပေးရေးအစိုးရဘက်ကစဉ်စားသုံးသပ်လာရချိန်မှာပဲစနေနေ့ကလူပေါင်းရာနှစ်ချီလက်မော်ထွက်ပြီးတရားမျှတမှုအတွက်တောင်းဆိုခဲ့ကြပါတယ်။ဒီနှစ်ပိုင်းနဲ့အတွင်းမရိမှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကဘင်္ဂလားဒေ့ရှ်မှာခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။ဇန်နဝါရီလကနေစက်တင်ဘာလအတွင်းထိပါတိုက်ခိုက်ခံရမှုသတင်းပေးတိုင်ကြားချက်တစ်ထောင်ထဲမှာ 200ကျော်ကအုပ်စုဖွဲ့မတိမ်းမှုတွေဖြစ်တယ်လို့လူခွင့်ရေးအဖွဲ့ In O Charlotte Candra အဖွဲ့ကပြောဆိုထားပါတယ်။မြို့တော်ဓာကန်နဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာတော့မတိမ်းသမားတွေကိုကျုံမိန်ပေးဖို့တောင်းဆိုချွေးချော်ချီတက်ခဲ့ကြပြီးဒီထဲမှာចောင်းသားတွေလည်းရာနဲ့ချီပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြပွဲတွေကြောင့်ဒီပြမှုကျွလွန်သူတွေအတွက်တည်တံ့အပြစ်ပေးရေးအစိုးရဘက်ကသုံးသပ်လာနေရပြီးလာမယ့်တနင်္လာနေ့မှာအရေးပေါ်ပြင်ဆင်ချက်အတွက်အစိုးရကအဆိုပြုချက်တည်းတင်ပြဖို့ရှိနေပါတယ်။အမျိုးသမီးတွေကြားကြောက်ရွံ့စိုးရိမ်မှုလူမှုဒလိထုံးစံတွေနောက်ဩစာကြီးသူတွေရဲ့အကာအကွယ်ပေးမှုတွေကြောင့်မတိုင်ကြတဲ့မတိမ်းမှုတွေလည်းရှိနေပါတယ်။မတိမ်းမှုကျွလွန်ခံရသူတွေကတိုင်ကြားအမှုဖွင့်ရင်လည်းတရားဥပဒေကြောင့်အရာစီရင်အပြစ်ပေးနိုင်မှုကမရှိသလောက်ဖြစ်နေပြီးအမှုပြီးဖို့ကလည်းနှစ်နဲ့ချီကြာမြင့်လေရှိပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေမနေ့ခင်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့သတင်းဆောင်မတွေဆက်သွယ်မြ мян ခန်းတွေနဲ့အပတ်စဉ်ခန်းတွေကိုဆက်ပြီးနားဆင်ကြရအောင်ပါရှင
်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းတွေအတိုင်းမဲယုံကိုပြင်ဆင်လှုပ်ဆောင်ထားပြီးတော့နိုင်ငံတကာကမီဒီယာတွေနဲ့ရွေးကောက်ပွဲလေ့လာကျင်သူတွေအတွက်လည်းခွင့်ပြုချက်ရှိရင်ဗီဇာပေးမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းကပြောပါရယ်အော်တိုဘာလ10ရက်နေ့ဝါရှင်တန် DC မြန်မာတန်ရုံးမှာကျင်းပတဲ့ဒုတိယမဲပေးပွဲအခမ်းအနားမှာကျွန်တော်ငိမ့်ချန်းကမေးမြန်းထားပါတယ်
။ဒီအခုရွေးကောက်ပွဲอ่ะဗောနော်ဒါလွတ်လပ်ပြီးတရားမျှတအောင် free and fair ဖြစ်အောင်တမကြီးတို့ဘက်ကဘာတွေလှုပ်ဆောင်ထားလဲခင်ဗျာ
။ကျွန်တော်တို့အနေနဲ့ကတော့ဟိုအမြင်တဲ့အတိုင်းပါပဲ။ဒီမှာရှိနေတဲ့မဲယုံမှာဒီပါတီနဲ့ပတ်သက်ပြီးတော့ဒီပါတီကိုကိုစားပြုတဲ့အယောင်တွေဘာတွေကျွန်တော်တို့ထားရတာမရှိပါဘူး။နောက်ပြီးတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ချမှတ်ထားတဲ့စည်းကမ်းအတိုင်းပဲကျွန်တော်တို့ဟာဆိုလို့ရှိရင်ပါတီစည်းရုံးရေးနဲ့ပတ်သက်ပြီးတော့လည်းဒီမဲယုံတွင်ပတ်ဝန်းကျင်တွေမှာကျွန်တော်လုပ်ခွင့်မပေးပါဘူး
။ဟိုနိုင်ငံတကာလေးလာတဲ့သူတွေဒီအချိန်ကြီးမှာမြန်မာပြည်ကိုသွားကျင်နေဆိုရင်ရောတန်ရုံးအနေနဲ့ဘယ်လိုများကူညီဆောင်ရွက်ပေးမလဲခင်ဗျ။
နိုင်ငံတကာလေးလာရေးနဲ့ပတ်သက်ပြီးတော့လည်းပြည်တော်ရွေးကောက်ပွဲဖွဲ့ကော်မရှင်အနေပြီးတော့သူတို့တတ်မှတ်ထားတဲ့စည်းကမ်းတတ်မှတ်ချက်တွေရှိပါတယ်။ပြည်တော်ရွေးကောက်ပွဲကော်မရှင်ရဲ့ပြန်ကြားရေးဝန်ကြီးဌာနတွေနဲ့ဆက်သွယ်ပြီးတော့သူတို့ကနေပြီးတော့ဖွင့်ပြတဲ့ပြပမီဒီယာပုံကိုတွေကိုတော့ကျွန်တော်တို့အနေနဲ့တိုင်ရုံနေရာနေဗီဇာတွေထုတ်ပေးပါမယ်ဆိုတော့ပြောပ
ြဟုတ်အခုတစ်ခါကလေပြီးခဲ့တဲ့2015ဟိုမဲစည်းရင်းနေနဲ့ကျွန်တော်နှိုင်းရှင်ကြည့်လိုက်တော့ဒီမှာမဲပေးတဲ့လူကပုံများလာတာကိုတွေ့ရတယ်ခင်ဗျာအဲ့ဒါဘာကြောင့်လဲမသိဘူးခင်ဗျာ
အဲ့ဒါကတော့ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြပတိုးတက်မှုကိုမြန်မာနိုင်ငံသားတွေကပို့ပြီးတော့ရခင်ကားတဲ့စိတ်ဝင်စားမှုကိုပြသတဲ့အနေနဲ့ကျွန်တော်တို့ယုံကြည်ပါတယ်။အလိုပဲမြင်တော့မြင်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ရုံးမှာအော်တိုဘာလ10ရက်နဲ့17ရက်နေ့တွေမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ကြပါတယ်။မနေ့7နိုင်ကနေညနေ9နိုင်အထိတန်ရုံးကိုဖွင့်ထားပေးတာပါ။ကိုရိုနာကပ်ရောဂါကာလလည်းဖြစ်တဲ့အတွက်ကျန်းမာရေးနဲ့ဆိုင်တဲ့စည်းကမ်းတွေဖြစ်တဲ့မျက်နှာဖုံးတက်တာလူတွေခက်ခွက်ခွာနေတာစတဲ့စည်းကမ်းတွေကိုတော့လိုက်နာရမှာပါ။စနေနေ့မှာမဲလာပေးသူတို့ဦးဖြစ်တဲ့မြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းရဲ့အတွေ့အကြုံလေးကိုအခုလိုမေးမြန်းခဲ့ပါတယ်
။မင်္ဂလာပါဒေါက်တာစိန်ဝင်းခင်ဗျာ1990ကမဲပေးတဲ့အတွေ့အကြုံနဲ့အခု2020မှာဒါပထမအဆုံးအချိန်ပြန်ပေးရမှာလားခင်ဗျာ
။ပထမအဆုံးအချိန
်ဟုတ်ဘာတွေများကွာခြားသွားပြီလဲခင်ဗျာ
။ကွာခြားတာတော့ရွေးကောက်ပွဲကတလောက်ကွာခြားတာမဟုတ်ဘူးတိုးတော်လည်းပဲဒီရွေးကောက်ပွဲအခြေအနေ1990တုန်းကဒီတမတော်ကသူမာရှယ်လောအောက်မှာလုပ်တဲ့ရွေးကောက်ပွဲနော်နောက်ပြီးအဲ့ဒီတုန်းကကျွန်တော်တို့အခြေခံဥပဒေမရှိသေးဘူးနော်ဒါကအားလုံးသိပါတယ်ဘုချုပ်ဟူကြီးဆုံးမကနေပြီးတော့ပြောသွားတာကဟိုဟာစစ်တမ်းရပြန်မယ်နော်အဲ့တော့ခင်ဗျားတို့ဒီအခြေခံဥပဒေဆွဲတဲ့ကိစ္စတွေဘာတွေကတိုးတွန်းနေမှာဆိုင်ဘူးဟုတ်ကဲ့အဲ့တော့ချစ်ဒီအဲ့ဒီအခြေအနေကွာခြားတာနောက်ပိုင်းအခြေအနေကပိုကွာခြားတာပေါ့
ဆရာအဲ့တော့လူကိုကြည့်ပြီးမဲပေးမှာလားပါတီကိုကြည့်ပြီးမဲပေးမှာလားခင်ဗျာ
လူကိုကြည့်တော့လူကိုဘယ်လိုလုပ်မြင်မလဲအေးနော်နောက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့ဟိုလူတိုင်းလည်းမတွေ့နိုင်ဘူးလေလူတိုင်းလည်းမတွေ့နိုင်ဘူးတော့များသောအားဖြင့်တော့ပါတီကိုကြည့်ပြီးပေးပါတော့ပါတီကပါတီလှုပ်ဆောင်ခဲ့တယ်လေဒီပါတီကဘလို့နေရာမှာ policy တွေကိုဟုတ်လားရှိပါတယ
်အခုလို့ဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်မှုအများဆုံးရင်ဆိုင်နေရတဲ့ရန်ကုန်တိုင်းအတွင်းနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းလုပ်ငန်းအတော်များများရပ်ထားရတာကြောင့်အခြေခံလူရန်းသားတွေနေစဉ်စားသောက်ရေးအခက်ကြုံလာရပေမဲ့တိသာမြင်သာတဲ့ကူညီထောက်ပံ့မှုတွေမရဘူးလို့ပြောဆိုကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကိုဗစ်ကြောင့်ရန်ကုန်တိုင်းတွေကပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမကြီးဝန်ကြီးဌာနကစက်တင်ဘာ20ရက်နေ့ကထုတ်ပြန်ခဲ့တာအခုဆိုရင်3ပတ်ကြာလာပြီဖြစ်ပါတယ်ဒီကာလအတွင်းယောဂကူးစက်မှာကိုစိုးရိမ်တာကြောင့်ရောနေမြေကျော်ပြီးသွားလာခွင့်ပိတ်ထားတာကြောင့်ပါအငှားရင်မောင်းသမားတွေအခက်ကြုံနေရပုံကိုမြောက်တကူမြို့နယ်ကကိုပိုင်ရင်ပြည့်ဆွဲသူဦးတန့်စင်ဦးကပြောပါတယ
်ကားကတော့အခုကျွန်တော်တို့ကတော့ရက်သွားတဲ့ပုံစံဖြစ်သွားတာလေနော်အခုအုံနာကြီးနဲ့မဖြစ်မနေမောင်းမယ့်လူတွေကြတော့ဒီအားတွေပြန်အားကုန်တော့ပေါ့ကောင်းလားဆောင်းမများဒီမှာကားတွေပုံနေတာကိုတွေ့ကြရပါတယ်။ဘာများတော့ဘုံဆိုအစိုးရဘယ်လိုဝေချန်ရေးစီစဉ်လုံးဝမရှိဘူး။မရှိတော့ဟိုလွတ်တော်ကိုယ်စားလှယ်ကသူကသူ့ page ကနေပြီးတော့ဗောနော်။အကက်ကဲရှိတဲ့လူတွေပေါ့။သူစီ comment နဲ့လှမ်းပြီးတော့တောင်းပါ။အဲ့ဒါသူကလိုက်ပေးတယ်။ကောင်းရုံမရှိုံနဲ့တော့ telephone နဲ့မှပေးပြီးတော့မတောင်းကြဘူးလေ။တော်တော်ကြီးကိုခက်မှတောင်းတာဗောနော်။အဲ့ဒါသူတော်တော်ပေးတယ်။ဆန်တို့စီတို့ကျူတို့ခောက်ဆွဲကြောက်တို့ပေါ့
။ Stay at home အမေစတင်ထုတ်ပြန်ပြီးရပိုင်းတွင်ရန်ကုန်တိုင်းတွေကပြည်သူတွေစားတော့ရေးပြေလဲအောင်စားနပ်ရိက္ခာကိုခွဲတန်းနဲ့ဖြန့်ဝေဖို့စီမံဘဏ္ဍာဝန်ကြီးဌာနကအစည်းအဝေးကျင်းပပြီးပြင်ဆင်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အခုချိန်ထိဘယ်လိုအခြေခံစားတော့ကုန်မျိုးမှလာရောက်ကူညီတာမရှိသေးဘူးလို့မင်္ဂလာရိုမြို့နယ်ဇပင်တုဆက်ယုံတခုမှလုပ်နေတဲ့မတ်ခိုင်ခိုင်ကပြောပါဗျာ
အခုနောက်တဲ့14ရက်ဆိုတော့တရားဝင်ဆက်ပိတ်လိုက်ပြီပိတ်ထားတဲ့အတွက်တော့အခြေခံလမ်းစာမပေးနိုင်ဘူးလို့ပဲပြောတယ်နောက်တော့အခုလိုကာလအတွင်းမှာကြတော့လူမျိုးစံတို့ဘာလို့အဆက်အယယာဘူးစီရမှလည်းရတာလည်းမရှိဘူးအရင်ခက်ခဲတွေရှိနေတော့ဘယ်လိုအောင်စားတော့မှမသိဘူးလို့အောင်မှအခုအဲ့လိုကြုံတွေ့နေရတဲ့လူတွေကဒီမင်္ဂလာတုံးဒီတမျိုးနယ်တုံးမှသုံးပုံနှစ်ပုံလောက်တော့ရှိတယ်ရှင့
်ရန်ကုန်ယူဇနာပလာဇာမှာအဝတ်ထည်တွေရောင်းတဲ့ကိုယ်ချက်ကတော့သူတို့ဈေးတွေပိတ်ထားရပြီးဆိုင်အလုပ်သမားတွေလည်းနေ့စဉ်စားတော့ရေးပြဿနာကိုလုံးပန်းနေရတယ်လို့ဆိုပါတယ်
ဒီလည်းပိတ်တယ်ဆိုင်လည်းပိတ်ထားတာပေါ့ဒီဘွားလည်းမရှိတော့ဒီဝန်ထမ်းတွေတော့ကြတော့သူတို့ပဲဖိချိုက်တယ်ပေါ့နော်နောက်တော့ဗျာဆိုင်ကငှားပြီးလှုပ်ရှားတဲ့လူလုပ်ငန်းလည်းမဖြစ်ဘူးဆိုင်ရေးကြက်တာပေါ့နော်ဒီလှုပ်သမားတွေသူချီးပြီးပေါင်နေပြီသူတို့တော့ကမနဲ့ခံတော့မရှိဘူးဗျာအဲ့တော့သူတို့ကဆိုင်ရံတွေအများကြီးရှိတယ်လို့ဖေးရဖွဲ့ပြောတာပဲဆိုင်ရံလူသားတွေသူပြောလာတော့ကျွန်တော်တို့မကြားဘူးပေါ့
ကိုဗစ်ကြောင့်လူမှုဖူလုံရေးခံစားခွင့်မရှိတဲ့အလို့သမားတွေအတွက်စားဝတ်နေရေးအခက်အခဲကိုကူညီဖို့အစိုးရကကြန့်ငွေဘီလီယံ20သုံးဆွဲဖို့ပြင်ဆင်နေတဲ့သတင်းတွေဒီအပိုင်းတွင်ထွက်ပေါ်ခဲ့ပါတယ်။ယောဂကူးစက်မှုတွေအခုတည်းပိုပြီးဆက်တိုးဖြစ်နေမယ်ဆိုရင်နေ့စဉ်ဘဝအခြေအနေကိုမတွေးဝန်ဘူးလို့စက်ယုံအလို့သမားမတ်ခန့်ခန့်ကညှိတွားပါတယ်။
သူတို့အခက်အခဲဖြစ်နေတဲ့အချိန်မှာပေါ့နော်စက်ယုံဘယ်ရဲ့အနေထားကြမြင်တော့လဲအပြည့်စုံမပေးနိုင်အောင်မှဖူလုံရေးရတဲ့ဖြစ်ဖြစ်အစိုးရရတဲ့ဖြစ်ဖြစ်ဟိုအခြေခံလားစာလေးကိုတော့ရန်ကုန်လုံးတင့်တော်တလောက်လေးထည့်ပေးစေခြင်းနဲ့ကိုယ့်ရဲ့လက်ရှိကာယတောက်ရေးလေးနေလို့ရခိုးလုံလို့ရဖို့လေးအတွက်လောက်ပဲတောင်းဆိုချင်တာပါရှင
်ရန်ကုန်တိုင်းအတွင်းမင်္ဂလာရိုမြို့နယ်ဟာစဲယုံအလုတ်ယုံအများစုရှိတဲ့ဒေသလေးဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းမှာရှိတဲ့မြို့ပြင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဥရောပတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရမှာဒီတစ်ပတ်မှာတော့တမိုးမှာရဲတချို့ကခိုးမှုကိုစစ်နေစဉ်အဖိုးအိုတယောက်နဲ့သူရဲ့အသက်ခွန်းနဲ့အရွယ်မျိုးကိုနှိမ့်ဆက်ခဲ့တဲ့အကြောင်းကိုတင်ဆက်ပေးမှာပါ။
အမေတို့ပြန်ခလိုက်တဲ့တောက်တော်ရဲစပါမှာပေါ်ထားလိုက်တာ။ဒါကြောင့်ရိုက်ဆက်ဆက်သွားများ။
သူရဲကင်းစခန်းမှာကြုံရရတဲ့အတွေ့အကြုံကိုပြန်ပြောပြနေတဲ့ဦးပြုံးချူရဲ့မိပါဒီဆောင်မအပြည့်စုံကိုမုံရကင်းဆက်ကတရင်တော့အီးအီးမွန်ကရေးသားထားပြီးကျော်ဝေဖြိုးကဆက်ပြောပြပေးသွားမှာဖြစ်ပါတယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်မှာဖြစ်ပွားခဲ့တဲ့အမှုကိစ္စတစ်ခုအတွက်မြေဖို့နှစ်ယောက်ဟာတရားမျှတမှုကိုလိုလားနေကြပါတယ်သူတို့မြေဖို့နှစ်ယောက်ကိုရဲစခန်းမှာအမှုဖွင့်တိုင်ကြားထားခြင်းမရှိဘဲငွေ12သိန်းပြောက်တဲ့အမှုအတွက်ရိုက်နှက်စင်မီခံရတယ်လို့ဆိုပါတယ်
။ဒဏ်ရာကတော့နားမှာ2ချက်လက်ဝါးနဲ့ရိုက်ခံရတယ်2ချက်ပြ။နောက်ပြီးရင်သားမှာက2ချက်ခံရတယ်ပြ။နောက်ကြောမှာ5ချက်ရိုက်ခံရတယ်ပြ။ဟိုရတာကရဲပေါ်ပြ။ကျွန်တော်ဟိုအရှိကိုရိုက်တာကကျွန်တော်တို့ဥအောင်ချီကရဲကင်းကတ်စီဆိုတာနာမည်လည်းကျွန်တော်မသိဘူးပြအဲ့ဒါကျွန်တော်မျိုးကိုရှိတာကအောင်ကြီးနဲ့အဲ့ဒီကတ်စီဆိုတဲ့ရဲလေးပြသူလည်းထောက်ခိုင်းတာကကျွန်တော်ကိုလည်းလက်လက်မြောက်အောက်မှာတမန်တလက်မှာတဲပုံပုံပြီးတော့မှဒူးထောက်ဒူးထောက်ပြီးတော့မှလက်မြောက်ပြီးမှအလိုလိုလေးရှိတယ်ခင်ဗျားတို့အဲ့လောက်ကြီးမင်းမသိနေတော့စမ်းမစမ်းတစ်ခါလေးတပ်လိုက်တော့ကျွန်တော်အဲ့လောက်ကြီးခွန့်ပြေးတယ
်တမူးမျိုးအောင်စရရက်ကွက်မှာနေထိုင်တဲ့ဦးပြုံးချူဖြစ်ပါတယ်သူတို့မိသားစုဟာသူများလည်းမှာပြိုးနှုတ်လိုက်ရင်မိသားစုရက်တည်နေရတာပါသူကအသက်60အဖိုးတို့ဦးဖြစ်ပြီးဇူလိုင်23ရက်နေ့ကတော့သူများလယ်မှာပြိုးနှုတ်နေတော့မိတ်ဆွေတယောက်ကအောင်စရာရဲကင်းကခေါ်တယ်လို့လာပြောတာကြောင့်ချက်ချင်းသွားခဲ့ပါတယ်။ရဲစခန်းကိုရောက်မှအောင်စရာရက်ကွက်မှာရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာအဖွဲ့ထံပျောက်သွားတဲ့ငွေကျပ်12သိန်းကိုမိဖြစ်သူကဥပြုံးချိုစီမှာအပ်ထားတယ်လို့ထွက်ဆိုခဲ့တာကြောင့်ခေါ်ယူစစ်ဆေးတာမှန်တီးလိုက်ရပါတယ်။မည်ဖြစ်သူကိုတော့ရက်ွက်ထဲကကလေးတယောက်နဲ့အတူဇူလိုင်လ22ရက်နေ့ကရေကြော်တရားစောင့်နေတဲ့နေရာဘက်ငါးချောင်းလိုက်ကြည့်နေတော့ရဲစခန်းကဖမ်းခေါ်သွားခဲ့တာပါရေကြော်တရားစောင့်လုပ်နေတဲ့အင်ဂျင်နီယာတွေကသူတို့ပိုက်ဆံပြောက်သွားတဲ့အတွက်သူတို့အနီးဝန်းကျင်ကိုလာလေးရှိတဲ့ကလေးနှစ်ယောက်ကိုတန်တရားရှိတယ်လို့ရဲစခန်းမှာတွားရောက်ပြောကြားခဲ့ပါတယ်အမှုတော်မဖွင့်ခဲ့ပါဘူးဒီလိုတန်တရားရှိတဲ့ကလေးနှစ်ယောက်ကိုရဲစခန်းကဇူလိုင်လ22ရက်နေ့မှာခေါ်ယူစစ်ဆေးပါတယ်နောက်တစ်နေ့မှာတော့အုတ်ထင်းသူနဲ့ပြန်လာဖို့ပြောတဲ့အတွက်အဖွားဖြစ်သူနဲ့အတူရဲစခန်းကိုပြန်သွားခဲ့ပါတယ်
။အင်းတော့မဟုတ်တော့ကရဲကားဓာတ်ကိုကဟိုအင်းကရန်နေတဲ့ကမှသူကရဲကားတော့ဆောင်မောင်းတော့လား။ညနေကျတော့အမီနဲ့တားနဲ့အတူတူပြန်လို့ခဲ့တာ။မနေ့ကကျတော့ပြန်ဆိုရပြ။နောက်တော့အမီနဲ့တားနဲ့ပြန်သွားလို့ရတယ်။တော်တော့ဟိုကျတော့အမီတော့ပြန်ခလိုက်တဲ့တော့တော့ရဲစခန်းမှာခေါ်ထားလိုက်တာ။ဒါကြောင့်ရိုက်စစ်စစ်သွားပြ။ပါတော့ဒီလိုဟာနော်ရိုက်ကြပြ။ဒါပိုက်လုံးနေနော်။ပိုက်လုံးနေနော်ရိုက်ကြပြ။နောက်ပြီးတော့စာချုပ်တော့ဘာမှနဲ့ပြတာပြ။နောက်ကလုံးပိုင်ဟာချက်တိုင်းပြတဲ့နောက်တော့အေးပင်ရတော့မိငိုင်းချင်းချင်းလောက်ရှိမှာပြ။ပြတာ
။ဥပြုံးချိုရဲ့မိကသူကြုံတွေ့ခဲ့ရတာကိုပြောပြနေတာပါ။ဥပြုံးချိုတို့မှာအတူနေမိသားစု6ယောက်ရှိပြီးအခုသူနဲ့အတူနှိပ်စက်ခံခဲ့ရတဲ့သူမျိုးကမိဘတွေမရှိတော့တာကြောင့်အဖိုးအဖွားတို့နဲ့အတူနေထိုင်ပါတယ်။မိဘမရှိတော့တဲ့ကလေးတွေကအဖိုးနဲ့အဖွားကိုအဖေအမေလိုပဲခေါ်ကြတာပါ။ရဲစခန်းမှာစစ်ဆေးနေတုန်းကပိုက်ဆံယူတဲ့အဖိုးစီမှာအထားတယ်လို့ရိုက်နှက်ပြီးအတင်းဝင်ခံခိုင်းခဲ့တာကြောင့်မမှန်တာကိုထွက်ဆိုခဲ့ရတယ်လို့ကလေးကတော့ပြောပါတယ်။ရာသတ္တကြီးဥရီပုံမှ83မှာအသက်9နှစ်အထက်နဲ့10နှစ်အောက်ကလေးသူငယ်တွေရဲ့ပြုလုပ်မှုဟာအမျိုးအမြင်နဲ့မပြည့်စုံသေးတဲ့အတွက်ပြစ်မှုမမြောက်ဘူးလို့ပြဋ္ဌာန်းထားပါတယ်။2019ခုနှစ်ကလေးသူငယ်ခွင့်ရင်းများဆိုင်ရာဥပဒေပုံမှ88ကာကြီးမှာလည်းအသက်10နှစ်အောက်ကလေးသူငယ်ဤပြုလုပ်မှုသည်ပြစ်မှုမမြောက်လို့ပြဋ္ဌာန်းထားပါတယ်။အဆိုပါကလေးတွေပြစ်မှုကျူးလွန်ရင်လည်းမိဘအုပ်ထိန်းသူရှေ့မှာမေးမြန်းရမှာဖြစ်ပြီးညှိနှိုင်းပြီးမှသာဖြေရှင်းခွင့်ရှိတယ်လို့ပါပါတယ်။သူတို့မျိုးကိုခေါ်ယူစစ်ဆေးတော့ကဥပဒေအရမိဘအုပ်ထိန်သူရှေ့မှာစစ်မေးခဲ့ခြင်းမရှိဘူးလို့မိသားစုကဆိုပါတယ်။ကလေးငယ်ကဝန်ခံခဲ့တဲ့အတွက်သာဥပြုံးချိုကိုလည်းခေါ်ယူစစ်ဆေးခဲ့တာပါ။စစ်မေးခံရတဲ့ဥပြုံးချိုက
9လပိုင်း22ရက်နေ့ကကျွန်တော်မရှိဘူးရှိုးနှုတ်သွားတာတော့တယ်မှာ။မျိုးတွေဖြစ်တဲ့ကိစ္စကိုလည်းကျွန်တော်ကဘာမှမသိရဘူး။ရဲစခန်းကခေါ်တယ်ခင်ဗျားလာခဲ့ဦးဆိုလို့အဲ့ဒါကျွန်တော်သွားလိုက်တယ်။လေထဲကနေမှသွားလိုက်တယ်ပြုံးနှုတ်ရနေ။အဲ့ဒါတော့လိုက်တော့ကျွန်တော်အဲရဲစခန်းကဓာတ်ရိုက်ထုတ်ထဲမှာကျွန်တော်ထည့်တယ်ကျွန်တော်ကဘာလည်းမသိရဘဲနဲ့ထည့်ခါရတယ်
။အောင်စရာရဲကင်းစခန်းမှာဇူလိုင်23ရက်နေ့နေ့လယ်2နာရီလောက်ကနေည7နာရီလောက်အထိရိုက်နှက်စစ်ဆေးခံရတယ်လို့သူကပြောပါတယ်။သူည7နာရီလောက်စခန်းကပြန်လို့မှတပတ်ခန်းကထွက်လာတဲ့ဤဖြစ်သူကိုပါတွေ့ပြီးနှစ်ယောက်စလုံးကိုစစ်ဆေးတာမှသူတီးလိုက်ပါတယ်။ကျဲရီဟာခေါ်စစ်စည်းစဉ်ကရက်မှုနေတာကိုဥပြုံးချိုကရိတ်စားမိခဲ့တယ်လို့ဒါဟာကြောက်စရာကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။မိဖြစ်သူကိုနှစ်ရက်တာစစ်ဆေးမေးမြန်းပြီးအဖိုးဖြစ်သူကိုတော့ပိုက်ဆံပေးမယ်လို့လက်မှတ်ထိုးခဲ့တဲ့ဇူလိုင်26ရက်နေ့အထိ3ရက်တိုင်တိုင်နေ့စဉ်ခေါ်ယူစစ်မေးခံရတာပါ
။ကျွန်တော်လည်းကတအားကိုကြောက်တော့တာ၊ဒါလည်းမခံနိုင်တော့တာနဲ့ကျွန်တော်ကိုလည်းအဲ့ဒါနားရီလဲဥမျိုးလုံးကြီးအစားအသင်ကျွန်တော်မျိုးလုံးကြီးများဖူးလို့ရောင်းလို့နေတာဗျ။မျိုးလုံးတစ်ဖက်ကအဲ့ဒါကြောင့်မို့ကျွန်တော်ကလည်းအဲ့ဒါကို ညီရဲ့တက်တာမှုနဲ့ကျွန်တော်ရဲ့တက်တာမှုအတက်ကလေးကိုကာကွယ်ပေးလိုက်တာပါ။ယူတာကတော့ကျွန်တော်တို့ကအမှန်တိုင်းမှာပဲဆီရမှာ
။ဒါပေမဲ့ပိုက်ဆံပေးဖို့ဘလို့မအဆင်မပြေတော့တဲ့အခါတမူးဥပဒေအထောက်အကူပေးရေးအဖွဲ့ထံသွားရောက်အကူအညီတောင်းခံတယ်လို့ဦးပြုံးချိုကပြောပါရတယ်။ဥပဒေထောက်အကူပေးရေးအဖွဲ့ကတိုင်းရဲ့တပ်ဖွဲ့တန်းစာဖို့ပြီးညှိနှိုင်းဆောင်ရွက်ကြောင်းတိုင်းဥပဒေအထောက်အကူပေးရေးအဖွဲ့မှဖွဲ့ဝင်ဖြစ်တဲ့ဦးတင်မြင့်ကပြောပါရတယ်။ပိုက်ဆံ12သိန်းပြောက်တာနဲ့ပတ်သက်ပြီးအမှုတိုင်ချက်ဖွင့်ထားခြင်းမရှိဘဲဥပြုံးချုပ်တို့ကိုခေါ်ယူစစ်ဆေးတာဖြစ်ပြီးရိုင်းနဲ့စစ်ဆေးခဲ့တာကတော့ရဲတွေဟာလိုင်းနိုင်ရမယ့်တာဝန်ဝတ္တရားကိုပြက်ကွက်တာဖြစ်တယ်လို့ဦးတင်မြင့်ကပြောပါတယ်
။အမှုမရှိဘဲနဲ့ခေါ်ယူချုပ်ထားတယ်ဆိုတာဒီရဲလက်ဆွဲ1363အရာချုပ်လို့မရဘူး။ဒါသူတို့လိုင်းနိုင်ရမယ့်ဝတ္တရားပြက်ကွက်တယ်။ဟိုရိုက်နေတယ်ဆိုလည်းရဲလက်ဆွဲ1380အရာတဲ့ခံလို့ညမနေဆက်ရိုက်နေချင်းမပြူရလို့တားမြစ်ထားတယ်။ဒီအရာလည်းသူတို့ဖော်ပြရအောင်တို့
ရဲလက်ဆွဲဥပဒေ136တဲ့မှာတရားဥပဒေနဲ့ဆန့်ကျင်ပြီးတစုံတယောက်သောသူကိုအဂရိလိုက်စား၍ဖြစ်စေမလုံမုံသားရေးဖြစ်စေချုပ်ထားလျင်ရာသက်သက်ကြီးဥပဒေပုံမှန်220နဲ့342အရာထောင်ဒဏ်နဲ့ငွေဒဏ်စီရင်ပိုင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်။ရဲလက်ဆွဲဥပဒေ133ရာအရာတော့မြည်သည့်ရဲအရာတန်းအမှုတန်းမဆိုမိမိတို့အချုပ်တွင်ရှိသူတစုံတယောက်ကိုအကြောင်းအခွင့်မရှိဘဲနာကျင်အောင်ပြုလုပ်လျင်၎င်းအရာရှိကိုရာဇဝတ်တရားသူကြီးကပြစ်မှုတင်ရှား၍ပြစ်ဒဏ်ချမှတ်ရာတွင်3လအထိထောင်ဒဏ်တော်၎င်းငွေဒဏ်တော်၎င်းဒဏ်နှစ်ရက်လုံးတော်၎င်းစီရင်ရမယ်လို့1945ရဲဥပဒေပုံမှ43မှာပြဋ္ဌာန်းပါရှိပါတယ်ခုခန့်ညင်ကမစွမ်းနိုင်သောအကျဉ်းသားများကိုညှဉ်းပန်းနှိပ်စက်ခြင်းမှာရဲအဖွဲ့၏ဂုဏ်သိက္ခာကိုနှိမ့်ကျစေသောအပြုမူဖြစ်၍၎င်းအပြုမူပြုလုပ်ကျူးလွန်သူကိုမိသည့်နည်းနှင့်များမညှာတာအပ်ပေလို့ရဲလက်ဆွဲဥပဒေ1380မှာပြဋ္ဌာန်းထားတာပါအခုတော့အောင်စရာရဲကင်းစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်တွေကိုတမှုခရိုင်ရဲမှုကခုံရုံးဖွဲ့စစ်ဆေးနေပြီလို့ဩဂုတ်လတတိယဘက်ကတိုင်းဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ကိုတိုင်းရဲတပ်ဖွဲ့ကအကြောင်းပြန်ကြားပါတယ်ကလေးကိုစစ်တုံးကသူ့ဖိုးစီပေးထားတယ်လို့ထွက်ဆိုတာရှိတယ်လို့တိုင်းရဲတပ်ဖွဲ့မှဦးစီးအရာရှိပထမတန်းအတူရဲမှုကြီးပါဝင်ကပြောပြပါတယ်။ဒါပေမဲ့ရဲတွေဘက်ကအကြမ်းဖက်ရိုက်နှက်တာမျိုးတော့မရှိဘူးလို့သူကညင်းဆိုထားပါတယ်
။ဟုတ်ကဲ့။ဒီဖိုးကြီးကဟုတ်တယ်ကျွန်တော်တို့ကျွန်တော်စမှာရှိတယ်တမ်ပလိမလို့ပြောတယ်။တမ်ပလိမဆိုပြီးအဲ့မှာကိုခန်းနဲ့မက်တပါထိုးနေတူတယ်အဲ့မှာရဲစခန်းမခိုသေးဘူး။ဟုတ်ပြီပြန်လှည့်လိုက်ကြ။ပြန်လှည့်လိုက်ပြန်လာမပေးဘူး။ပြန်လာပြီးရဲခိုင်းတယ်။ဟိုအင်ဂျင်နီယာကအဲ့မှာရဲကနေပြီးတင်စားမှုဖွင့်တာမဟုတ်ဘူး။ဒီကနေ့ရေစကန်ခိုးစစ်တယ်။မိဘကြောင့်ဝေဘာညာဆိုပြီးခိုးစစ်တာ။ခိုးစစ်တာတို့ဒီစစ်စစ်ပေါ်ပေါက်ချရာတို့ဒီအရက်တက်တဲ့တည်းရှိလို့ပြောတယ်။ရိုက်တာနှစ်တာတော့မရှိဘူး။အချုပ်ကနေတည်းတာမရှိဘူး။တခုလို့အချုပ်ဦးတွေကိုစကန်တွေမှာခိုးစစ်တာရှိတယ်။အဲဒီဘက်ကရေဘက်ကလည်းမမှန်းမပေါ်ဘူး။မုံအခွေပနေဖို့ခိုးစစ်တာတွေကအများမလုပ်သေးဘူး။ဒေတာနှစ်တာတော့မရှိဘ
ူး။ဥပြုံးချိုကတော့သူ့ဂုံသိက္ခာအတွက်ပိုက်ဆံပြောက်တာနဲ့ပတ်သက်ပြီးအမှန်တရားပေါ်စီခြင်းတယ်လို့နောက်ထပ်သူတို့မြည်ဖို့ရိုက်နှက်ခံရတာတွေထပ်မဖြစ်ဖို့ဆူတောင်းနေပါတယ်။
ကျွန်တော်တို့မှာဒီလက်လို့လဲစာတောင်းသူအလုပ်လုပ်နေတို့အခုလိုအထင်သေးတာကကျွန်တော်မှာဘာမှမလဲမရှိတဲ့ခါကျတော့လူတွေကအထင်နဲ့ဒါသေးတော့အဲ့ဒီရဲ့ကျွန်တော်ရဲ့ဂုံချက်ဒီလေးကလည်းနည်းနည်းအဖတ်ဆေးကျင်တဲ့သဘောလိုပါကျွန်တော်နောင်လာနောက်ဒါမြေကလေးလည်းရှိလို့အလိုလည်းမနှိမ့်ချက်ကြအောင်မပြူကြအောင်အဲ့ဒီသဘောလေးနဲ့သိချင်တာပါကျွန်တော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရကိစ္စကကျော်ဝေတို့ဤမော်ဒို့အတန်ကအေးရောင်ဇာနီနဲ့ဒိုင်ချင်းစုဖြစ်ပါတယ်။ဒို့အတန်အပတ်စဉ်အတန်လွဲ့အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အန်ကျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်နေတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆူဆန်လန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်တွေမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါခင်ဗျာ VOA မြန်မာပိုင်းကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်2020နိုဝင်ဘာလအထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့အထူးစီစဉ်တရက်ကို VOA မြန်မာပိုင်းကပတ်စဉ်တင်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ COVID အလွန်မြန်မာစီးပွားရေးမြှုပ်နှံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ပေးတော့မှာဖြစ်ပါတယ်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီအထွေထွေအတွင်းမှုကိုရဲနိုင်အောင်နဲ့စီးပွားရေးပညာရှင်လည်းဖြစ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းမှုဟောင်းလည်းဖြစ်တဲ့ဦးမင်းခင်တို့ပင်လည်းဆွေးနွေးထားပါတယ်Channel FFE ရဲ့ Editor ကိုမှုတက်ကစီစဉ်တက်ဆက်ပြီးထားတာ
ပါ။အားလုံးနဲ့မင်္ဂလာပါခင်ဗျာ။2020ရေကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကတော့2020ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှုံသွားကြတဲ့အစီအစဉ်ပဲဖြစ်ပါတယ်။ဟောဒီတစ်ပတ်မှာတော့2020ရေကောက်ပွဲနဲ့ကိုဗစ်လိုမြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီစီကိုဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီထွေထွေတွင်းရေးမှူးကိုရဲနိုင်အောင်အခါကစီးပွားရေးလေ့လာသူတူဖြစ်ပြီးတော့ NLD ဘဟုစီးပွားရေးကော်မတီထွေထွေတွင်းရေးမှူးဟောင်းအငယ်ဦးမင်းခင်ဖြစ်ပါတယ်
။ဆွေးနွေးပွဲနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကသွားမှာကတော့ဒီ2020ရွေးကောက်ပွဲနဲ့ COVID လို့မြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်မှာဆိုတော့ဟိုလက်ရှိချိန်မှာကျွန်တော်တို့ဒီ COVIDကြောင့်လေဒီနိုင်ငံတကာရောမြန်မာပြည်မှာရောကျွန်တော်တို့စိန်ခေါ်မှုကြက်တဲတွေရရှိနေလဲပဲဆိုတော့နိုင်ငံရေးရစိန်ခေါ်မှုကြက်တဲတွေရှိရတူတူရေးရစိန်ခေါ်မှုကြက်တဲတွေရှိရနောက်တစ်ခါဒီစီးပွားရေးရစိန်ခေါ်မှုကြက်တဲတွေရှိရပေါ့အဲ့တော့ကျွန်တော်ဒီမှာဆွေးနွေးမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဟာပို့ပြီးတော့ဆွေးနွေးမှာပေါ့နော်အခြေခံပြီးတော့အဲ့တော့ဒီစိန်ခေါ်မှုကြက်ကဘာတွေဖြစ်လာနိုင်လဲပေါ့နော်2020အလွန်မှာကိုဗစ်ကြောင့်ဖြစ်လာနိုင်မယ်စီးပွားရေးစိန်ခေါ်မှုကြက်တဲတွေကဘာတွေဖြစ်လာနိုင်လဲပေါ့ဒါလေးကိုဆွေးနွေးပေးစေချင်ပါအရင်ဆုံးတော့ကျွန်တော်အန်ကယ်ဦးမင်းခင်ကိုစားပြီးဆွေးနွေးပေးစေချင်တယ်ခင်ဗျာအကဲစားပြီးဆွေးနွေးပေးပါဦ
းဟုတ်ကဲ့ကိုဗစ်ကြောင့်ကျွန်တော်တို့နံပါတ်1ကတော့ကိုဗစ်ကိုကာဝေးရေးထိန်းသိမ်းရေးကုသရေးဒါတွေလုပ်နေရတဲ့အတွက်ကြောင့်ဟလာရင်းမြစ်တွေသုံးဆွဲရတဲ့စီပွားသုံးဆွဲရတဲ့အတွက်ကြောင့်နော်စီပွားရေးဘက်မှာအားမပြေနိုင်တာနောက်ပြီးတော့ကစီပွားရေးနှေးကွေးသွားတာရက်ချိုးဒီရက်ဆိုင်သွားတာစသဖြင့်နော်စီပွားရေးလမ်းကြောင်းပုံစံလေးပုံစံတစ်တစ်ခုဘက်ကိုကျွန်တော်တို့ကပြောင်းသွားမယ်တော့အပီအာဒါတွေနဲ့ညင်ဆိုင်နေရတာเนาะဒါမျိုးတွေကျွန်တော်တို့ကြုံလာရပြီပေါ့ဟိုတချို့နေပယ်ဒီမှာလဲထိခိုက်တာကမြင်နေရပြီအဲ့တော့ရှေ့လျှောက်လဲဒီလိုအခြေအနေတွေကျွန်တော်တို့လာတော့မယ်ပေါ့เนาะအဲ့တော့လက်ရှိထိခိုက်မှုအလားအလာကတော့အဲ့ဒါတွေမြင်နေရတယ်နိုင်ငံကမှာတော့အလားဘိုးကျွန်တော်1930ကျော်40နီးပါးလောက်ကဖြစ်ခဲ့တဲ့အဲစီးပွားရေးပြက်စီးပွားပြက်ကကြီးအထိဖြစ်မယ်လို့လဲပြောကြတယ်ပေါ့เนาะဆိုတော့တကယ်လက်တွေ့ဘလောက်ထိထိအောင်မလဲဘလောက်ထိခိုက်မလဲဒါမပြောနိုင်သေးဘူးဒါပေမဲ့တပြိုင်တည်းမှာပဲစီးပွားရေးထိခိုက်မှုအလားအလာနဲ့စီးပွားရေးဒီပေါ်မှာဟိုစပရင်ကောင်းယူနိုင်တဲ့အလားအလာတချို့လေးကျွန်တော်တို့လောလောဆယ်တော့မြင်နေရတယ်နော်အဲ့တော့ထိခိုက်မှုအပေါ်မှာမူတည်ပြီးတော့ဘယ်လိုဘလာတုံ့ပြန်မလဲဒါမှမဟုတ်အလားအလာစပရင်ကောင်းဘယ်လိုယူမလဲပေါ့နော်ဒါတွေတော့တခြားစမ်းသစ်သုံးသပ်ဖို့တော့အချိန်ကျလိမ့်
ဆိုတော့ဒီဘောမှာဒေါက်တာသက်သက်ခိုင်တစ်ချက်လောက်ဆွေးနွေးပေးပါအောင
်ဟိုပေါ့ရှင်ဒီကိုဗစ်ကဟိုဒါတဘာဝဘေးအန္တရာယ်ထဲမှာပါတယ်ပေါ့နော်ဒါကတ်ယောဂါကြီးဖြစ်တယ်ကမ္ဘာကတ်ယောဂါကြီးဖြစ်တယ်အဲဒါပေမဲ့တခြားကတ်ယောဂါတွေနဲ့တခြားတဘာဝဘေးအန္တရာယ်တွေနဲ့မတူတဲ့ဟာပေါ့နော်အဲ့ဒါလေးကဘာလဲဆိုရင်ဥပမာနာကိစ်လို့ပြောလို့ရှိရင်အဲ48နာရီနဲ့82နာရီနောက်ပိုင်းဆိုရင်82နာရီအတွင်းဆိုရင်ဒါကယ်ဆယ်ရေးလုပ်ငန်းပေါ့နော်82နာရီနောက်ပိုင်းရောက်သွားတာနဲ့ဒါထူထောင်ရေးပေါ့နော်ပြန်လဲထူထောင်ရေးကိုစလို့ရပြီပေါ့ပြီးလို့ရှိရင်လည်းဒီနေရာအချင်းလဲကွက်ပြီးတော့มาထိတာပေါ့ဥပမာတော့ဟိုအေယာဝတီတိုင်းနဲ့အနီးဝန်းကျင်နေထိရဲပေါ့ပြီးလို့ရှိရင်တော့အဲ့တုန်းကတော့လူတွေအများကြီးတည်ခဲ့တယ်တသိန်းနဲ့3000ကျော်တည်ခဲ့တယ်ပေါ့နော်ဒါတပါဒါဟိုအစိုးရရဲ့ထုတ်ပြန်ချက်တွေရအဲ့လောက်တည်ခဲ့တယ်ပြီးရင် GDP ရပြောလို့ရှိရင်10ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့တယ်ပေါ့နော်အဲ့တို့တော့လေအချိန်မြန်ဆန်တဲ့အတွက်ကိုမြန်မြန်တည်ထောင်လို့ရတယ်ပေါ့အပြီး2015ကျတော့လေဟိုရေကြီးတာပေါ့နော်ရေကြီးတာမြန်မာပြည်အထက်ပိုင်းကြီးတယ်ပြီးတော့အလဲပိုင်းကိုရွေ့လာတယ်ပြီးလို့ရှိရင်အောက်ပိုင်းကိုရောက်သွားပြီးတော့မှဟိုအလွန်ဆုံးတစ်လလောက်ပဲကျတယ်ပေါ့နော်အဲ့တော့ကတော့ GDP ရဲ့3.8%ခန့်လောက်ဆုံးရှုံးတယ်အဲ့အဲ့လိုမျိုးရှိတာပေါ့ရှင့် အခုကျတော့ကိုဗစ်ရဲ့သဘောကတော့တကဘာလုံးဖြစ်တယ်တကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့အဲတကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံတကာကူးသန်းရောင်းဝယ်ရေးတွေရပ်သွားတယ်အဲပြီးလို့ရှိရင်နိုင်ငံတကာသို့မဟုတ်ဒေသတွင်းမှာရှိတဲ့အဲဒီဒီဟိုပေါ့ရှင်ထုတ်လုပ်မှုခွင်းဆက်ပေါ့နော်အဲဒီဒီ supply chain တွေပေါ့ထုတ်လုပ်မှုခွင်းဆက်တွေပြတ်တောက်ကုန်တယ်အဲပြီးလို့ရှိရင်စီးပွားရေးတွေပိတ်ထားရတယ်ဘာဖြစ်လို့လဲဆိုဒီလို့ရှိရင်အဲကိုဗစ်ကိုကာကွယ်ထိန်းချုပ်တာကဒါကူးစက်မြန်ရောဂါဖြစ်တဲ့အတွက်စီးပွားရေးတွေပိတ်ထားရတယ်။ဆက်ယုံလုပ်ယုံတွေပိတ်ထားရတယ်။ပိတ်ထားတော့ဘာအကြည့်လဲဆိုလို့ရှိရင်အယုတ်လက်မြတ်မရွေးထီတာပေါ့နော်။စီးပွားရေးလုပ်ငန်းတွေစိန်ခေါ်မှုလို့ပြောလို့ရှိရင်ရပ်ထားရတဲ့အတွက်နည်းနည်းကြာမှပြန်ဆလို့ရှိရင်ဟိုပါပေါ့နော်။အဲဘယ်လိုပြောမလဲ။ဟိုပေးရန်ရှိတယ်ကြတော့မရပ်သွားဘူးပေါ့နော်။ဟိုစီးပွားရေးလုပ်ငန်းတွေဆိုတာဒါ trade credit တွေဆိုတာရှိတယ်ဟိုဘန်အတိုးယူထားတာတွေရှိတယ်စသဖြင့်ပေါ့ပေးရန်ရှိတယ်ကမရက်သွားဘူးဥပမာစိုင်ကန်းငှားထားတယ်ဆိုရင်အငှားထားတာတွေကမရက်သွားဘူးစိုင်ကန်းကရောင်းရသည်ဖြစ်စေမရောင်းရသည်ဖြစ်စေစိုင်ပိတ်ထားသည်ဖြစ်စေဒါပေးရန်နေရရှိနေတယ်အပေးရန်နေရဆက်ဆက်ရှိနေပြီးတော့မှဝင်ဝင်မရှိတဲ့ကာလပေါ့နော်အဆိုတော့ခြုံပြီးတော့ပြောလို့ရှိရင်တကဘာလုံးမှာရှိတဲ့မိသားစုတိုင်းပေါ့နော်မိသားစုတိုင်းရဲ့ဝင်ဝင်နေကာလဖြစ်တယ်ပေါ့ရှင်အဲ့ဒီမှာမှကျွန်တော်တို့မြန်မာနိုင်ငံကနော်အရင်ကဆိုလို့ရှိရင်ဟိုကျွန်မတို့စီးပွားရေးတိုးတက်မှုနှုန်းက2017နဲ့2015ကြားဆိုရင်ဟို average ပေါ့နော် GDP ရဲ့ပြန်မြတိုးတက်မှုနှုန်းက 9.6% တိုင်းလုံးကြီးရှိခဲ့တယ်ပေါ့နော်အပြီး2016နဲ့2020ကြားမှာတော့ပြန်မြ 5.1% လုံးဒါ GDP တိုးတက်မှုနှုန်းရှိခဲ့တယ်ရှိခဲ့ရာနေအခုတော့ဟိုဒီ600ခန့်လုံးကျော်ကနေပြီးတော့မှဒီ September လအရှိပိုင်းပေါ့နော်ဟို August လလောက်ထိကအဲ 3.5% ခန့်လုံးကြီးကျနေပြီအပြင်လို့ရှင်ဒါဆက်ကြဖို့ရှိသေးတယ်ပေါ့အခုကပါကျမတို့ကဒုတိယလိုင်းခံစားနေရတာရှင်ဒီဒုတိယလိုင်းကလည်းဘလောက်အကြီးကြီးမားမားကြဲကြဲပြန့်ပြန့်ဖြစ်မလဲဘလောက်ကြာမလဲဘလောက်ကင်ထွယ်နိုင်မလဲဆိုတာလဲမသိတဲ့အခါကျတော့ဒီ GDP တိုးတက်နှုန်းကအနှုတ်လက္ခဏာအထိကိုပြသွားနိုင်တယ်ပေါ့ရှင်ကျမတို့မြန်မာနိုင်ငံမှာတော့ဒါဆင်းရဲနှွန်ပါတဲ့လူဦးရေလည်းများတယ်အပြင်လို့ရှင်အရင်ကိုဗစ်မဖြစ်ခင်နှုန်းကရင်ကျမတို့ကစီးပွားရေးအခြေခံနေစီးပွားရေးဟိုပါပေါ့ရှင်စီးပွားရေးလူမှုစီးပွားခွင့်မျိုးတိုးတက်ခြင်းကဟိုနှိမ့်ကြတဲ့တိုင်းပြည်ထဲမှာပါသေးတယ်ပေါ့ပါသေးတော့ဒီကမ္ဘာကယောဂါကြီးဖြစ်လိုက်တဲ့အချိန်မှာဟိုအထိနာရာချင်းတူတူကျွန်တော်တို့လိုဟိုဒီဒီခွင့်မျိုးမှုနှိမ့်တဲ့တိုင်းပြည်ကလည်းပိုခံစားရတာပေါ့ဖြစ်ချင်တော့လည်းအခုက2020ရွေးကောက်ပွဲနဲ့လည်းတိုက်ဆိုင်နေတော့ဟိုအစိုးရပြောင်းလဲဖြစ်မဲ့အချိန်ပေါ့နော်အဲဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲပြီးမှဘယ်အစိုးရပဲတက်တက်ပေါ့နော်အဲဒီစိန်ခေါ်မှုတော့ခါးစီးပြီးခံရမှာပဲဒီစိန်ခေါ်မှုကတော့ပြည်သူလူထုရောအစိုးရရောအခါစီပြီးခံရမယ်ပြီးလို့ရှိရင်ဒီမှာဒုတိယပိုင်းမှာတော့ပြောပါမယ်ရှင်အစိုးရရဲ့အခမ်းကဏ္ဍပို့ပြီးတော့မှအရေးကြီးလာပါတယ်ဒီအစိုးရတွေတကယ်အရေးချင်းရှိပြီးတော့မှတိုင်းပြည်စီးပွားရေးကိုဆွဲတင်နိုင်မဲ့အစိုးရမျိုးပေါ့နော်ပေါ်ပေါဖို့တိတ်အရေးကြီးနေတဲ့ကာလဖြစ်ပါလေရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာစတော့ကိုရဲနိုင်အောင်လည်းတစ်ချက်လောက်ဆွေးနွေးပေးပါဦးခင်ဗျာဒီပေါ်မှာလေ
ဟုတ်ကဲ့ကျွန်တော်တို့အခုပြောရရင်ဒါကိုဗစ်ဒုတိယလှိုင်းပေါ့နော်ကိုဗစ်ပထမလှိုင်းမှာကကျွန်တော်တို့တိုင်းပြည်ရဲ့ IB ရဲ့စီးပွားရေးအပေါ်တိုက်ခိုက်မှုဒီပြင်းထန်တယ်လို့ပြောလို့ရမှာပေါ့ဥပမာဆိုရင်စောက်လို့ရေးလုပ်ငန်းဆိုရင်တော့ဒါသူတို့72,000,000လောက်တိုက်ခိုက်သွားတယ်။နောက်ကျွန်တော်တို့ဒီဒီဝန်ဆောင်မှုလုပ်ငန်းတွေဆိုလို့ရှိရင်96,000,000လောက်တိုက်ခိုက်သွားတယ်။အဲနောက်ပြီးတော့ဒီကျွန်တော်တို့စက်မှုကုန်ထုတ်လုပ်ငန်းတွေဆိုလို့ရှိရင်52,000,000လောက်တိုက်ခိုက်သွားတယ်။နော်အဲ့လိုအတီးတီးထိခိုက်သွားဒါပထမဖလိုင်းဒီအခုဒုတိယဖလိုင်းနဲ့ရှင်ရင်အဲတိတ်မစိုးလို့ပြောနိုင်တယ်ပထမဖလိုင်းမှာဆိုလို့ရှိရင်လေယာဉ်စိုက်ပျိုးရေးကဏ္ဍဆိုလို့ရှိရင် 1400 ခန့်လုံးလောက်ကျဆင်းသွားတယ်လို့ပြောတယ်အခုပို့ပြီးတော့ကြောက်စရာကောင်းတာဒီဒုတိယဖလိုင်းဒီနော်ကျွန်တော်ဒီစိုက်ပျိုးရေးသီးနှံတွေပုံမဲ့အချိန်နော်ကျွန်တော်တို့စိုက်ပျိုးရေးသီးနှံတွေရဲ့600ခန့်လုံးအောင်လေ900ခန့်လုံးလောက်ဒီတရုတ်နိုင်ငံကိုပို့ပါတရုတ်နိုင်ငံဒီအခုကျမ်းမာရေးရသူတို့စီကူးစက်မှာစိုးတဲ့အတွက်နေဆက်ကိုပိတ်တာမျိုးဆက်ရှိနေမယ်ဆိုရင်ဒီဟာရဲ့အကျိုးဆက်ဒီကျွန်တော်တို့နိုင်ငံအပေါ်အမတန်ကြီးလိမ့်မယ်လို့ကျွန်တော်တို့အနေနဲ့ယူဆတယ်ကျွန်တော်တို့နိုင်ငံအလုံးလုံးတဲ့လူတွေ900ခန့်လုံးဒီဒါကျွန်တော်တို့ဒီလေယာဆိုင်ပြည်ကဏ္ဍပေါ်ပြီးကိုနေရတယ်ကြီးလက်ပြည်သူတွေဖြစ်နေတဲ့အတွက်ဒီလိုသာဖြစ်ခဲ့မယ်ဆိုရင်အဲ့ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးအပေါ်တိကျမှုဒီအမတန်ပြင်းထန်မှာဖြစ်တဲ့အတွေ့နော်အဲလက်ရှိအနေအထားကိုသုံးသပ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်စီးပွားရေးအရာအမတန်ကြီးမားတဲ့စိန်ခေါ်မှုရင်ဆိုင်နေရပြီနော်ဒီရင်ဆိုင်မှုကိုကျော်လွှမ်းနိုင်မှုဆိုရင်စောစောကတော့တသက်ခိုင်ပြောဆိုကျွန်တော်တို့ဒီ เนาะตะมูตาลงเนี่ยสุสีหมู่อ้าကိုယူပြီးတော့เนาะอสูยะဘယ်သူပဲတက်တက်ပေါ့เนาะอสูยะပြီးသူလုပ်ငန်းရှင်တွဲပြီးတော့ဒီဟာကိုจ่อล้วนနိုင်အောင်จูบ้านส่งให้ยามะအချိန်ဖြစ်နေပြီးတော့ကျွန်တော်အနေနဲ့ပြောလို့ပါ
โอเคสรุปဒီနေရာမှာကျွန်တော်เน้นๆလေးအကယ်ဥမင်းဖြတ်ချက်ပြီးတော့မေးချင်တာကြီးอ่ะสรุปအကယ်ပြောရတဲ့မှာလဲဒီဆိုစိန်ခေါ်မှုတွေလည်းရှိလာနိုင်လို့ခြားခွင့်လန်းတွေလည်းရှိလာနိုင်တယ်လို့ဆိုတဲ့အချက်လည်းပါတော့สรุปဒါလေးเน้นๆလေးပို့ပြီးတော့မှာဘယ်လိုခွင့်လန်းလေးတွေရှိနိုင်လဲเออဆိုတာလေးပြောပြီးတော့ရအောင်ဒါလေးအချက်ပေါ့နောက်တစ်ချက်ကကျတော့ကျွန်တော်လက်ရှိဒီအစိုးရကဲတွားနေတဲ့ဒီချင်းကက်နေတဲ့မူဝါဒတွေပေါ့ပေါ့တခုခုများတုံးသက်ပေးလို့ရအောင်ပါเนาะဒါလေးအချက်တော့ပြောပြီးတော့ရမှာအကယ
်โอเคအခုဒီခုနကတော့သက်ခိုင်းနေဆင်းနေသွားလို့ပဲဒီကိုဘစ်ကသဘာဝဘီအန်ဒီမှာပါကျွန်တော်တို့ဟိုကျွန်တော်မျက်မှောက်ခစ်ပါဒီဘက်ခစ်မှာဟိုမကြုံဘူးတဲ့အန်ဒီရဲ့ဘယ်အတန်းစားမရွှေ့ဘယ်တောက်မရွေးဘာမှမရွေးမချေထိခိုက်ပြင်းထန်ထိခိုက်တဲ့အန်ဒီရဲ့ရှိတဲ့ဟိုရှိတဲ့ရင်းမြစ်အားလုံးကိုဟဲ့လားတွားပြီးတော့ထိခိုက်နိုင်တဲ့လက်ခံမှုဖြစ်တယ်ဖြစ်နေတော့ဒီပေါ်မှာကျွန်တော်တို့ဒီလိုအတွေ့အကြုံဒါဒီဘက်ခင်မှာတို့မျက်မှောက်ခင်မှာပထမဆုံးလို့ပဲပြောလို့ရမှာချက်ဆိုတော့ဒီချင်းနေမှာကျွန်တော်တို့ဘယ်လိုတုံ့ပြန်ရသလဲဘယ်လောက်စူးစီးနိုင်သလဲဒါတွေကကျွန်တော်တို့ပြင်းထန်ခေါလောင်းထိုးတာတို့သတိပေးတာဖြစ်လာအဲ့လိုဖြစ်လာတဲ့အခါကျတော့ဒါကိုသင်္ကန်းစာကျွန်တော်တို့ပေါင်းပေါင်းကြီးယူနိုင်တဲ့ယူသင့်တဲ့အခွင့်အရေးပေးတယ်လို့ပြောရမယ်နော်ဆိုတော့ခုနကစီးပွားရေးတွေမကောက်ဘူးနိုင်ငံရေးလူမှုရေးအရာရာမှာပါရီပြင်သင့်နေဟိုအားနေချက်ပဲလို့အာသာချက်ပဲလို့ဟလာရေတူရေလက်ရေရှိရင်ဆိုင်နေရတာတွေကိုဘလောက်မှားကလေးမှန်ကလေးကအစပေါ့နော်အဲ့လိုဟိုလိုရမယ့်အခွင့်အရေးရလာတယ်ကြောင်းလေးကိုသုံးသက်ပြီးတော့တွားဖို့ပေါ့နော်ခေါလောက်ထူတာပေါ့အန်ဒီရဲ့ချက်ပြီးခေါလောက်ထူကျွန်တော်ဒီနေ့နောက်ထပ်လဲကဘာမှာဒီလိုပဲရာသူလူအပြောင်းလဲတို့ဤပညာတိုးတက်မှုတို့ဟလာအဲ့ဒါတွေကပေးလာနိုင်နေဒီကိုဗစ်လိုပဲသဘာဝ BND ရဲ့အမျိုးမျိုးပေါ့နော်ဒီလိုဆိုးရိုးတွေကကျွန်တော်တို့မှာလာနိုင်သေးတယ်လာနိုင်သေးတော့ဒါအတွက်ကိုကြုံမြင်ပြီးတော့ခြုံငုံပြီးပြင်ဆင်မှုအချိန်ရောက်ပြီလို့ယူဆတယ်ဒါကခြုံပြောမယ်ခွင့်ရပေါ့နော်ဒီဘက်ကြီးမှာလည်းအလားတူပဲဟိုအောင်လုပ်ရပါမယ်ဟု
တ်ကဲ့
အဲ့နောက်တစ်ချက်ကပါပါလို့ခဏမီး
နောက်တစ်ချက်ကလက်ရှိဒီအစိုးရအနေနဲ့ဒီလိုစိန်ခေါ်မှုတွေကိုချင့်ကပ်နေတဲ့ပုံစံပါဘာတခုခုများတုံ့သက်ပေးဖို့ရှိမလားပေါ့နော်အဲ့ကဲအဲ့ဒါအဲ့ကဲ
ဩအဲ့ဒါကတော့ဗျာတခွန်းနဲ့ပြောရရင်တော့ခုထိတော့ကျွန်တော်တို့ကြိုတင်တက်ချက်ပြီးတုံ့ပြန်မှုမျိုးပေါ့မျောမြင်ပြီးတုံ့ပြန်မှုမျိုး proactive way လို့ပြောကြတာပေါ့အားနည်းသေးတယ်လို့တခွန်းနဲ့ပြောရင်တော့အဲ့လိုတုံ့ပြန်မှာပဲ reactive ပေါ့နော်ဖြစ်လာမှတုံ့ပြန်တဲ့အခြေအနေမျိုးရောက်နေတာကြိုတင်ပြင်ဆင်ခဲ့မှုလာတုံ့ပြန်နိုင်စွမ်းရှိအောင်ကိုကမြင်ငယ်နိုင်မှုကတော့အားလေးနေသေးတယ
်။ဆိုတော့ဒီပုံမှာဒီဒေါက်တာသက်သက်ခိုင်လို့ကိုရဲနဲ့ဝမ်းမတခုခုဖြစ်ဆက်ပြောလို့ရှိမလားခင်ဗျ။ဒေါက်တာသက်ခိုင်ကလည်းဒေါက်တာသက်ခိုင်ကလည်းဖြစ်ဆက်ပြောလို့ရှိတယ်ဒီပုံမှာလေ
။လက်ရှိအစိုးရလို့ပြောလို့ရှိရင်ကိုဗစ်မှမဟုတ်ဘူးပေါ့နော်။အဲကိုဗစ်မတိုင်ခင်တုန်းကရင်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကိုအာယုံဆိုင်မှုအားနည်းခဲ့ပါတယ်ရှင်။အာယုံဆိုင်မှုမရှိသလောက်လို့တောင်ကျွန်မပြောချင်ပါတယ်။အဲဘာဖြစ်လို့လဲဆိုတော့ဟိုနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကဒီ NLD အာဏာရပါတီဖြစ်တာနဲ့ဒီငြိမ်းချမ်းရေးကိုစတဲတာပေါ့နော်ဆိုတော့အန်တီစုကလည်းဒါဩစာတိတ်ကမှကြီးတော့ဟိုအန်တီစုလုတ်တဲ့နောက်ကိုအကုန်လိုက်ကြတာပေါ့အကုန်လိုက်ကြပြီးတော့လူမှုစီးပွားဖွံ့ဖြိုးတိုးတက်ခြင်းကိုဟိုဥဆောင်မဲ့လူဥဆောင်တဲ့အခန်းကဏ္ဍပျောက်နေပါတယ်ဒီအစိုးရမှာလေလက်ရှိအစိုးရမှာဒီကြားထဲမှာကိုဗစ်ကပြန်ဖြစ်တဲ့ခါကျတော့ကိုဗစ်ဖြစ်တဲ့အချိန်မှာကိုဗစ်ကိုကာကွယ်ထိန်းချုပ်ခြင်းဒီစီးပွားရေးလူမှုရေးကိုတိတ်ပြီးတော့ထိခိုက်စေတာဖြစ်တဲ့အခါကျတော့ဟိုပို့ဆိုးကုန်တာပေါ့နော်အဲပို့ပြီးတော့မှဆိုးကုန်ပါလေရှင်ဒါကတော့ကျမရဲ့အသုံးသက်ချက်ပါဒီ၅မျက်စာပေါ့နော
်ဟုတ်ကဲ့ကိုရဲနိုင်အောင်တစ်ချက်လောက်ပြောပြလို့ရမလားဒီပုံမှာ
ဟုတ်အဓိကကျွန်တော်ပြောချင်တာကတော့ဒါကျွန်တော်တို့ဒီကိုဗစ်ဖြစ်တဲ့အတွက်အစူအနေပြီးတော့ဒါဒီအခက်အခဲတွေကျော်လာဖို့ဆိုပြီးတော့အကူအညီအထောက်ပံ့နေပေးတယ်အပီဘူဂျိုးသားရပေါ့နော
်ကဲ
အာသူ overgamy s1 ဆိုပြီးတော့သူတို့လုပ်တယ်အဓိကပြောချင်တာကတကယ်အကူအညီထောက်ပံ့တဲ့အခါမှာတကယ်ဘာတွေလိုနေရလဲဆိုတာသိအောင်လုပ်ဖို့လိုရယ်တကယ်လိုနေတဲ့အကူအညီလည်းပေးဖို့လိုဥပမာဆိုပါတော့အထည်ချုပ်စက်ရုံတရုံအလုပ်သမား900ရှိနော်တိလာကို2သိန်းလောက်နဲ့တွေ့သိန်းတလားဟုတ်ပဲသူကအလုပ်သမားလာတာဒီသိန်း1000ပေါ့အဲ့တော့အဲ့ဒါကိုအစိုးရအကူအညီရဲ့သိန်း200လောက်ကူညီရဲ့ဆိုရင်တော့ဒီဟာဒီဟိုအစိုးရဘက်ကကြည့်ရင်တော့များတယ်သို့တော့လုံခြုံရေးဘက်ကနေကြည့်ရင်သူတကယ်လူအချက်ရဲ့ဘာမှဟိုစင်းပါးစပ်နှမ်းဘက်ပေါ့နော် lo ma shi lu an ni ya di di a che te u cho twa bu twe kala ta ku a twe taung khan tha nai mu a twe ku tu policy ya no tu tat ta nai me a thau pat ngwi ji ya tat ta nai me a thau pat ku lu ni ye a chein ma no de ke a ni tha ku ne ma sat de a ku ni bo ku ni ya lo man ne tu do de ke lu at de a ku ni myo ma hou ku de ke lu at de pamana myo ma hou de a twe ကျွန်တော်လူချင်းနဲ့ရလာလည်းမရဘူးပေါ့အဲ့တော့အရေးကြီးတာကတကယ်လုပ်ငန်းရှင်တွေနဲ့ဒူးတိုက်ဆွေးနွေးပြီးတော့တကယ်အနေထားကိုနားလည်အောင်လုပ်ပြီးတော့တကယ်ပြောင်းလဲသွားအောင်ကူညီထောက်ပံ့မျိုးကိုဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့ပြောလို့ပါဟု
တ်ကဲ့ခင်ဗျအဲ့တော့ကျွန်တော်ဒီဒုတိယမေကုံးကိုသွားကျင်တယ်ခင်ဗျဒုတိယတစ်ပိုင်းမေကုံးပေါ့နော်ဆိုတော့ဒီဒီမှာဒီမေကုံးကတော့ကျွန်တော်ဒီကျွန်တော်2020အလွန်ကိုမျှော်မှန်းပြီးတော့မှဟိုပုံပြီးဆွေးနွေးသိချင်တယ်ပေါ့ဒါကတော့ကျွန်တော်တို့ဒီလိုစိန်ခေါ်မှုတွေကိုဆွေးနွေးသွားရတဲ့အခါစိန်ခေါ်မှုတွေကျွန်တော်တို့ရှိရအချက်တဲတွေရှိရမြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဒါတွေကိုဒီဘယ်လိုကြော်လွားကြရမလဲပေါ့ဒီစိန်ခေါ်မှုအချက်တဲတွေကို2020လွန်ရွေးကောက်ပွဲမှာတက်လာတဲ့အစိုးရတော်၎င်းဒါမှမဟုတ်ကျွတ်တော်တွေကိုရောက်သွားတဲ့ကိုယ်စားလှယ်တွေတော်၎င်းဘယ်လိုမူဝါဒအနေနဲ့ဘယ်လိုစီစဉ်နေတဲ့ဒီအချက်တဲတွေကိုကြော်လွားကြရမလဲဆိုတာလေးကိုဆွေးနွေးပြောင်းအောင်ဒေါက်တာသက်သက်ခိုင်မဲ့ရေလုံးဆက်ဆွေးနွေးပြပ
ါလူလူဘွားအဓိကလုပ်ငန်းလမ်းစဉ်68ရံဆိုပြီးတော့မှာကျွန်တော်တို့ပြည်သူလူထုအစီရင်ခံတင်ပြထားပါတယ်ရှင်ဘာဖြစ်လို့လဲဆိုကျမတို့ကဒါ programmatic party ဖြစ်တော့လေ။เนาะအဲ့ထဲမှာကျမနိုင်ငံတော်ရဲ့အခမ်းကဏ္ဍကိုကျမအဓိကပြောချင်ပါတယ်။အခုချိန်မှာတော့ဟိုနိုင်ငံတော်ကအထူးမှပေးရတော့မှာပေါ့နော်။เนาะကျမတို့ဟိုမှာဟိုဒီခုနဦးမင်းခင်ပြောခဲ့တယ်လို့ပဲ။ဟို proactive stance ယူတာပေါ့ရှင်။ဟိုမဖြစ်သေးခင်ဟိုကြိုတင်ပြီးဘာလုပ်မလဲဆိုတာပေါ့နော်။အဲဆိုလို့ရှိရင်ကျမတို့ကcovid နဲ့အတူရှင်တွဲထူရမြတ်မြန်မာစီးပွားရေးဆိုပြီးတော့မှာကျမတို့ဒါလဲအခမ်းကဏ္ဍတစ်ခုထည့်သွင်းထားပါတယ်ရှင်ထည့်သွင်းထားတဲ့အချိန်မှာအဓိကတော့လုပ်ငန်းလမ်းစဉ်အစိုးရရဲ့နိုင်ငံတော်ရဲ့ဝင်ငွေပေါ့နော်အဲဆိုနိုင်ငံတော်အနေနဲ့တော့ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်မှာလဲဟိုဒီချီးငွေတွေတော်တော်ရပါတယ် concessional loan တွေပေါ့နော်တော်တော်ရတယ် US dollar 2.5 billion ဆိုနည်းတာမဟုတ်ဘူးပေါ့နော်ဟိုဒါတွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်လဲဒါတော်တော်လေးတိုင်းပြည်စီးပွားရေးကိုအတွက်ကိုဟိုပါပေါ့နှိုးဆွာတာဖြစ်ပါတယ်ရှင်လေယာတားငါကန္တာအခွင့်အလမ်းဖြစ်ပါတယ်ရှင်။နောက်ဥပမာဒါတကဘာလုံးမှာမိသားစုတိုင်းဝင်ငွေနဲ့ကာလဖြစ်တယ်။အဲ့ဒါကြောင့်မလို့เนาะအဲ့ဒါကြောင့်မလို့မလိုအပ်တဲ့ပစ္စည်းတွေမဝယ်ဘူးပေါ့။အမမဆိုမလိုအပ်တာကိုမသုံးကြဘူးပေါ့နော်။အဲဒါပေမဲ့စားတောက်ကုံကတော့စားနှံ့ရိတ်ခါကတော့လူတိုင်းသုံးကြရမှာ။ဟိုကိုတဝန်းတစ်ခါတော့ဝအောင်ဝယ်စားကြရမှာပဲပေါ့နော်။ဆိုတဲ့ခါကျတော့ဒီလေယာတားငါကန္တာကကျွန်တော်တို့အတွက်အခွင့်အရေးလို့အခွင့်အလမ်းလို့ကျွန်တော်ယူဆပါတယ်ရှင်။ပေရူပြောင်းလို့စီထွက်ပြီးနံပြီးရေထွက်ဟိုဟာပေါ့ရေထွက်ဟိုတားငါပေါ့နော်ပြီးလို့ရှိရင်ရာဘာနဲ့တစ်သီးဝင်လံပေါ့နော်အာဒါတွေကိုကျမတို့အာယုံဆိုင်ရမယ်နံပါတ်1ကနံပါတ်2ကအခြေခံအဆောက်အဦလုပ်ငန်းတွေပေါ့အခြေခံအဆောက်အဦလို့ပြောလို့ရှိရင်ဒါငွေတွေအများကြီးလဲပါတယ်ပြီးလို့ရှိရင်တိုင်းပြည်လဲဖွံ့ဖြိုးတိုးတက်မယ်အာရှအမြန်လမ်းမကြီးလိုမျိုးတရုတ်မြန်မာစီးပွားရေးစင်ကြံလိုမျိုးကလတန်ဘက်ဆုံစီမံကိန်းလိုမျိုးဒါမျိုးတွေကိုပွင့်လင်းမြင်သာမှုရှိနဲ့ဒီအစိုးရနဲ့ပုတ်ကလိကနဲ့ပူပေါင်းဆောင်ရွက်တဲ့နီလန်းနဲ့ပေါ့နော်။တော့ပြည်တွင်းလုပ်ငန်းရှင်တွေလည်းအလုတ်ကင်ခွင့်လန်းရနိုင်တဲ့နီလန်းနဲ့ပေါ်ဆောင်တာမျိုးပေါ့နော်။ပြီးလို့ရှိရင်နံပါတ်3ကတော့ကျမတို့ကသဘာဝတရားစာတထုတ်လုပ်တာတွေပေါ့။အဲ့ဒါတွေကိုကျမတို့ဒီ EIA SIA တွေတရားလုပ်မယ်။ပြီးလို့ရှိရင်လည်းတန်ဖိုးမြင့်ထုတ်လုပ်ခြင်းပေါ့ကျမတို့လုပ်လို့ရတယ်ပေါ့။အစိုးရရဲ့အခမ်းအနားအသိရေးကြီးပါတယ်။လောက်တာကင်တာရှိတဲ့စီးပွားရေးဝန်ကျင်ဖြစ်ဖို့နောက်အစိုးရကလည်းဒီစီးပွားရေးလက်မြင်ပြီးတော့မှစီးပွားရေးနားလည်တဲ့အစိုးရဖြစ်ဖို့ဒါတိတ်ရေးကြီးပါတယ်ရှင်အဲ့လိုဖြစ်ဖို့ကခုနကကိုရဲနိုင်အောင်ပြောတယ်လို့ပဲပုဂ္ဂလိကကဏ္ဍနဲ့ engage လုပ်ရမယ်ပုဂ္ဂလိကကဏ္ဍလို့ပြောလို့ရှင်ကျွန်တော်တို့ကစီးပွားရေးလုပ်ငန်းရှင်လည်းပါတယ်နောက်လှုပ်အားရှင်တွေပေါ့နော်ဒီဝန်ထမ်းတွေဟိုလှုပ်သမားတွေလည်းပါတယ်ပြီးလို့ရှင်လယ်သမားတွေနဲ့ပေါ့နော်အသေးချပညာရှင်တွေနဲ့ပြီးလို့ရှင်ဒီ CSO တွေ NGO တွေရဲ့အတန်းတွေနားထောင်ပြီးတော့မှဒီစုပေါင်းဆောင်ရွက်ဖို့လိုပါတယ်ရှင်အဓိကကျွန်မပြောချင်တာတော့2020အလွန်မှာ2020ရွေးကောက်ပွဲအပြီးမှာကျွန်တော်တို့ကစီးပွားရေးကျွမ်းကျင်နဲ့စီးပွားရေးရောနိုင်ငံရေးရောကျွမ်းကျင်နဲ့အစိုးရတရားကိုတက်စီချင်ပါတယ်ရှင
်ဟုတ်ကဲ့ဟိုကိုကျန်တဲ့ဒီပေါ်မှာတစ်ချက်တော့ဆွေးနွေးပေးပါဦးဒီစိန်ခေါ်မှုတွေဘယ်လိုကြော်လောင်းလဲဆိုတာနဲ့ပတ်သက်ပြီးတော့ပေါ့နော
်တကယ်တမ်းပြောရရင်เนาะစောစောကကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည် GDP ရဲ့38%ဒသမ8ရာခိုင်နှုန်းဒီလေယာဆိုင်တူကြီးကနာထုတ်ထုတ်တာဖြစ်တယ်ကျွန်တော်တို့မှာရှိရဲ့ဒီ workforce ပေါ့เนาะအဲ့တော့ဒီအလုံးလုံးတဲ့အင်အားရဲ့80ရာခိုင်နှုန်းဒီနေရာဆိုင်တူကြီးကနာမှာဖြစ်တဲ့အတွက်အခြေခံအားဖြင့်တော့နေရာဆိုင်တူကြီးကနာတိုးတက်အောင်ကျွန်တော်တို့ဆောင်ရွက်ဖို့လိုတယ် sin se pyo wa yin no chano hu phasa pala asuya khak ka ni pi lo di ni a chain ni be so ba lo le ya sai pyu yi kana ko ti ti ya ya ayon sai pi yin ni myoun nai ka ya mu mi shi bu u ma so ba lo tu na nai ga ni so lo shi yin chano lo me si ba san tat de ga ni myu sa ba no pan bu pi ye le ya thon a su ye pan bu pi ye chin ngwe pi ye zai bwa sha pi ye a to z a sa thon lo de အဖွဲ့အစည်းတွေရှိတယ်ကျွန်တော်တို့တိုင်းပြည်မှာခုချိန်အထိလွတ်လပ်ရပြီးတာကနှစ်ပေါင်း80ကျော်သွားတယ်အဲ့လိုအဖွဲ့အစည်းမျိုးမရှိသေးတဲ့အတွက်အဲ့လိုအဖွဲ့အစည်းမျိုးတွေဖြစ်လာအဲ့ဒီအဖွဲ့အစည်းတွေအင်ဒီပန်ဒန့်နဲ့ဖြစ်ဖို့လိုတယ်တေချာလက်တရားအောင်လုပ်နိုင်မှုလိုတယ်ဒီလိုအင်အားတွေနဲ့အကြံပေးပြောရင်လေယာဉ်စိုက်ပျိုးရေးကဏ္ဍကိုကျွန်တော်တို့တက်လာအောင်လုပ်ဖို့လိုတယ်လေ တန်းနေထူးတက်လာအောင်လို့ဒါကျွန်တော်တို့ကချင်းဝီပြီးရမယ်ဒီပညာတွေပံ့ပိုးပြီးရမယ်အဲ့လိုဒီလုံထုံးလုံကြီးဖြေတော့ပြေးဖို့လိုတယ်အဒါမျိုးအားကြီးကျွန်တော်ဆောင်ရွက်ဖို့လိုတယ်အားလုံးချုပ်ပြီးပြောရရင်တော့ကျွန်တော်တို့ဒီအစိုးရလုပ်ငန်းရှင်ပညာရှင်အားလုံးညှိနှိုင်းပြီးတော့ကျွန်တော်တို့တိုင်းပြည်အတွက်အကောင်းဆုံးအဖြေဒီပါလေအကောင်းဆုံးမဟာဗျူဟာဒီပါလေဆိုတော့ဟာဘူးဒါကျွန်တော်တို့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်အဲ့ကျွန်တော်တို့ပြည်သူပါတီအနေနဲ့ကတော့2020ရွေးကောက်ပွဲအလွန်မြှုပ်မှန်းချက်ဒီတနိုင်ငံလုံးရဲ့အကျိုးစီးပွားကိုပေါ်ဆောင်နိုင်တဲ့အမျိုးသားရေးမဟာဗျူဟာတရက်ခိဖို့လိုတယ်ဒီမဟာဗျူဟာကိုရွေးကောက်ပွဲမှာနိုင်ပြီဖြစ်စေရှုံးပြီဖြစ်စေနိုင်ငံရေးပါတီတွေအားလုံးကိုတိုင်းပြည်အတွက်ဆန်းဆောင်နိုင်တဲ့ပုံကိုယ်တွေအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်ပြီးရေးဆွဲပြီးညီညီညွတ်ညွတ်ဆောင်ရွက်မှသာကျွန်တော်တို့တိုင်းပြည်ဒီကိုဗစ်အကျပ်တဲရနေရုံးတက်ပြီးနောက်တစ်ချိန်မှာစီးပွားရေးရဖွံ့ဖြိုးတဲ့နိုင်ငံဖြစ်နိုင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပြောချင်ပါ
โอเคโอเคအငယ်ဦးမင်းတို့တခြားတော့ဆွေးနွေးပေးပါအောင်ခင်ဗျာတို့ကကျွန်တော်ပြောခဲ့တာဒီရောခုနပြောသွားတာဒီနေဆက်ဆက်ပြီးတော့နိမူဝါဒဘိုင်းရောမဟာဗျူဟာဘိုင်းရောကျွန်တော်တို့ပြောချင်တယ်တကယ်ကလေကျွန်တော်တို့ကဟိုတိုင်းပြည်ဘယ်ကိုသွားမလဲရှေ့လာမယ့်နှစ်30 50 100ဘယ်သွားမလဲဆိုတော့အပြုံမြုံမှန်းချက်မျိုးနဲ့အဲ့လိုမြုံမှန်းချက်မျိုးချပြီးတော့အခုကြုံလာရမယ်ကျွန်တော်တို့နှစ်ရေတွေ့ရေရှင်မှာကြုံလာရမယ်အခုလို PNR တွေဟလာဟိုခုနပြောခဲ့တဲ့အရင်ပြောခဲ့တဲ့သဘောက PNR လို့ဟာမျိုးတွေအကောင်ဘက်ကလာနိုင်တဲ့စူဂျူပေါ့နိပညာအရန်ပြောင်းလဲတိုးတက်တာရဲ့စူဂျူတွေဒါတွေကိုရေရှိဘလို့ရင်ဆိုင်သွားမလဲဘယ်ကိုသွားကြမလဲဆိုတော့ဟိုအမျော်မြင်အောက်မှာဟဲ့လားချတဲ့နေဘူဝါဒကြီးမှန်းချက်ချပြီးတော့ဟဲ့လားကျွန်တော်တို့တကယ်လို့လုံလောက်တဲ့သင်္ကန်းစာဟိုယူနိုင်ရင်ပေါ့လေနော်ဒါလုံလောက်တဲ့သင်္ကန်းစာယူနိုင်မလားယူနိုင်မလားဆိုတော့ကျွန်တော်လည်းမပြောတတ်သေးဘူးတော့တချို့ယူနိုင်မယ်တချို့မယူနိုင်ဘူးဟဲ့လားလက်တွေ့ဟဲ့လားလက်တွေ့တွန်းအားဖြစ်လာမလားဒါလည်းစောင့်ကြည့်ရအောင်မယ်သို့တော့အဲ့ဒါလိုအမျော်အမြင်နဲ့ကြီးမှန်းချက်မျိုးမူဝါဒမဟာဗျူဟာချပြီးတော့အင်အားကိုစုစည်းပြီးတော့ဆိုတော့ဟိုကိုရဲတဲ့အောင်ပြောဆိုပါပဲအင်အားကိုစုစည်းပြီးတော့ကျွန်တော်တို့ဟိုတုံ့ပြန်နိုင်မှုရေကြိုတင်ပြင်ဆင်နိုင်မှုရေရှေ့ကိုတွားနိုင်မှုရေလိုတယ်ပေါ့အဲ့ဒီမှာအရေးကြီးတာတစ်ချက်ကပါလေဆိုတော့ဒါကတော့ဖြစ်တင်တယ်လို့ယူဆတာကိုပြောတာပေါ့နော်ဒါပေမဲ့ဟိုမဖြစ်ဖြစ်အောင်လုပ်ဖို့လိုတာတွေကလက်တွေ့ကြဖို့လက်တွေ့ကျွန်တော်တို့ဘာတွေဖြစ်နေလဲဘာတွေရင်ဆိုင်နေရလဲတော့ကျွန်တော်ကဏ္ဍတစ်ခုချင်းနဲ့ခြုံပြီးပြောချင်တာပေါ့နော်အဲ့လားလက်တွေ့ကြကြခုမှဘာဖြစ်နေသလဲဘာလိုလာမလဲနော်ဒီရှိဘာဖြစ်လာမလဲဆိုတော့ကိုလက်တွေ့ကြကြအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဟိုပြင်ဆင်တုံ့ပြန်နိုင်မှုလိုပါတယ်နော်အဲ့ဒီအတွက်လည်းပဲကျွန်တော်တို့ရှိတဲ့အင်အားပေါ့နော်အင်အားကိုစုစည်းပြီးလုပ်နိုင်မှုလိုတယ်ခုမှဆိုတော့ကျွန်တော်တို့မှာ social capital လို့ပြောလို့ရတယ်ဟလားလူမှုရေးအင်အားကျွန်တော်တို့မှာရှိတယ်နော်အားလုံးကပြောကြတယ်ဆိုကြတယ်ဟလာဟိုနိုင်ငံရေးနဲ့စီးပွားရေးနဲ့တိုင်းပြည်နဲ့ချုပ်ချီပြီးတော့ဖြစ်နေရတဲ့ကိစ္စတွေကကျွန်တော်တို့အင်တကားမှာနေတိုင်းရှိနေတာဟုတ်နော်အမြဲပတ်သက်နေတယ်ဒါသူများနိုင်ငံနေမှာဒီလိုမဟုတ်ကြဘူးတချို့နိုင်ငံတွေမှာသူပြည်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာသို့တော့အဲ့ဒီသူတို့အတွက်ဟိုအားသာချက်ဆိုရင်ကျွန်တော်တို့ဒီဟာမှာအားနည်းမှုရှိလို့အားသာချက်လည်းရှိတယ်အားလုံးကလူဒီအားလုံးကဒီပေါ်မှာတုံ့ပြန်နေတာဟုတ်နော်အဲ့ဒါဆိုတော့အမြဲတမ်းနေတိုင်းကိစ္စအတင်းမှာတိုက်ပြီးနေချီတဲ့ကိစ္စတွေပါနေပါနေဒီဟာဒီလိုဟာမျိုးဒီလိုအသာချက်မျိုးကိုကျွန်တော်တို့ကကြောက်အောင်ယူပြီးတော့နော်လက်တွေ့ကြကြကန္ဓာတွေကိုရွေးချယ်ပြီးကျွန်တော်တို့သွားမယ်ဆိုရင်ဖြစ်လာနိုင်တာပေါ့နော်အဲ့ဒါလိုပဲဟိုကျွန်တော်တို့နိုင်ငံရေးပါတီတွေအခြားအခြားသောဖွဲ့စည်းတွေကလည်းလက်တွေ့ပေါ်လာမယ့်အခင်းချင်းပုံမှာဘယ်လိုဟလာရင်ဆိုင်မလဲဘယ်လိုဒီပုံမှာဘယ်လိုတုံ့ပြန်မလဲဟလာဘယ်လိုအခြေအနေကိုသွားမလဲပေါ့နော်ကျွန်တော်ယုံကြည်တာကတော့အားလုံးမှာသူစွာ
သူဆွာရှိတယ်ဟလာလိုအပ်တာကဘာလဲဆိုတော့သူတို့ဆိုင်ရဆိုင်ရသူ့နေရာနဲ့သူလုံနိုင်ကြနိုင်နဲ့စွမ်းဆောင်နိုင်တဲ့အခွင့်အရေးတွေရဖို့ပဲလိုတယ်စီးပွားရေးလူမှုရေးနိုင်ငံရေးကဏ္ဍအသီးသီးမှာအဲ့ဒါမျိုးရအောင်ကျွန်တော်တို့ဖွင့်ပေးနိုင်မယ်ဆိုရင်ခုနရွေးချယ်ပြီးပြောသွားတယ်ဟလာအချိန်ကအဆောင်ဖြစ်ဖြစ်လေယာသားကအဲ့ဒါတစ်တော်ကဏ္ဍတွေဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးအားသာချက်တွေပေါ်မှာချိန်ဟိုယူပြီးတော့စသောအမြော်မြင်နဲ့ပေါင်းဆက်ပြီးတော့လေဟိုအင်အားကိုစုစည်းသွားနိုင်မှုတော့ဟိုပြင်ဆင်ပြီးတော့လုပ်ကင်တင့်နေဒါမှလည်းကျွန်တော်တို့ရှင်းတာနိုင်မယ်ဟလာပို့ပြီးတော့ကောင်းတဲ့အခြေအနေတစ်ခုကိုအခွင့်ကောင်းယူပြီးတော့ဖန်တီးနိုင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ကျွန်တော်တို့ရဲ့အစီအစဉ်ကတော့ချိန်လက်ကတ်နေတဲ့အတွက်ဒီမှာပဲရန်လာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ပေါင်းဆွေးနွေးပေးကြတဲ့အငယ်ဦးမင်းကင်းဒေါက်တာတက်တက်ခိုင်ကိုရဲနံတို့ကိုသူပဲကျေးဇူးတင်ကြောင်းပြောလိုပါတယ်နော်အားလုံးပဲကျေးဇူးပါခင်ဗျာ
ပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နှီးမျိုးစုံနဲ့အကြိုးပမ်းနေကြပါတယ်။ကမ္ဘာတစ်လွှာနေစဉ်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းကျင်တင်နေတဲ့အထက်က3ပုံတစ်ပုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ချန်နေမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။စနေနေ့မှာကူးစက်မှုစံချိန်မြင့်တက်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။အခုဆိုကမ္ဘာတစ်လောမှာဒီရောဂါအကူးစက်ခံသူ38သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက1သန်းကျော်ရှိနေပါတယ်။အမေရိကန်နိုင်ငံကတော့ဒီရောဂါနဲ့သေဆုံးရသူ2သိန်းကျော်နဲ့ကမ္ဘာမှာအများဆုံးပါ။ COVID-19 အကူးစက်ခံခဲ့ရခြင်းကစပြီးပထမဆုံးပြုလုပ်တဲ့လူမှုတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဗျူမှာစနေနေ့ကကျင်းပခဲ့ပါတယ်။နိုဝင်ဘာ3ရက်နေ့မှာသမ္မတရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ရှေ့ဥမှာ3ရက်ကြာတည်းအခုသခံခဲ့ရတဲ့သမ္မတထရမ့်ကသူ့ရဲ့မဲဆွယ်ပွဲတွေပြန်ပြီးစတဲ့အနေနဲ့အခုလိုကျင်းပတာလည်းဖြစ်ပါတယ်။သမ္မတရဲ့ကျင်းမာရေးနဲ့ပတ်သက်လို့တော့မေးခွန်းတွေထုတ်တင်ကြဆဲပါ။ဒီလူမှုတွေ့ဆုံပွဲမှာတက်ရောက်လာသူအများစုဟာလူငယ်နဲ့လက်တင်အမေရိကန်နယ်ပယ်တွေဖြစ်ပါတယ်။ပရိသတ်ကိုအင်ဂျူရောလေသာဆောင်ကနေထွက်လာပြီးနှုတ်ဆက်မင်ခွန်းပြောတဲ့သမ္မတကတော့နှာခေါင်းစည်းတက်မထားပါဘူး။မြန်မာနိုင်ငံမှာတော့စနေနေ့က COVID-19 ရောဂါအကူးစက်ခံရသူ 2,100 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်ကျင်တင်လိုက်ပါတယ်။အခုဆိုတနင်္ဂနွေလုံးမှာအကူးစက်ခံရသူ 26,000 ကျော်ရှိသွားပါပြီ။စနေနေ့မှာပဲဒီရောဂါနဲ့သေဆုံးသူနောက်ထပ် 32 ဦးရှိခဲ့တဲ့အတွက်သေဆုံးသူအခုဆိုစုစုပေါင်း 598 ယောက်ရှိသွားပါပြီ။ထိုင်ဝမ်သမ္မတကဒဏ်လူညီမျှမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့လိုလားကြောင်းစနေနေ့မှာပြောဆိုလိုက်ပါတယ်။တရုတ်ကသူတို့ပိုင်နယ်လို့ပြောဆိုထားတဲ့ထိုင်ဝမ်နဲ့တရုတ်အစိုးရတို့ကြားစီးရင်အရှိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငြင်းချမ်းရေးကန့်လန့်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်ရဲ့လိုလားချက်ကိုတရုတ်အစိုးရဘက်ကအလေးထားပြီးငြင်းချမ်းရေးဆက်ဆက်ဆွေးနွေးမှုတွေမှာပူးပေါင်းဆောင်ရွက်ရင်ဒေသရင်းတင်းမာမှုတွေကိုတေချာဖြေရှင်းနိုင်မယ်လို့လည်းထိုင်ဝမ်သမ္မတကပြောဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပါ
သ This program has come to you from the Voice of America, Washington.